Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်အောက်တိုဘာလ28ရက်စနေနေ့မနက်ဖြန် VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖန်ယူလာစေနိုင်ပါရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါတယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုတော်တော်သိနေတဲ့အတူကြီးညာပေးပါပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ချိမ့်ချမှုတွေရင်ဆိုင်နေရချိန်မှာပဲတောင်ကိုရီးယားကိုအကာအကွယ်ပေးမယ်အမေရိကန်ရဲ့မူဝါဒဟာပြောင်းလဲမသွားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။ကတာလုံးနီးယားဒေသခွဲထွက်ပြီးလွတ်လပ်ရေးကြေညာပြီးတဲ့နောက်စပိန်အစိုးရကအပြန်အထန်တုံ့ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာမြန်မာကောင်စစ်ဝန်ချုပ်ဦးပီဆိုတောက်ကြံနေမနဲ့ကရင်တိုက်မှုတစ်ခုအတွင်းတည်ဆုံသွားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင
်။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စပိန်နိုင်ငံတဲကကတာလုံးနီးယားဒေသခွဲထွက်ပြီးလွတ်လပ်ရေးကြေညာလိုက်ပြီးမကြာခဲ့မှာပဲစပိန်ဝန်ကြီးချုပ်ကကတာလန်အစိုးရကိုဖျက်လွှတ်တော်ကိုဖျက်သိမ်းကြောင်းကြေညာပါတယ်စစ်မဲ့ဆောင်ကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့အတူရောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတော့
And as the US Secretary of State Tillerson has made clear our goal is not war
စစ်ဖြစ်ဖို့ရည်ရွယ်တာမဟုတ်ပဲကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအသေးချလုပ်ဖို့ဖြစ်ကြောင်းပြောသွားပါတယ်မြန်မာပြည်ဆိုင်ရာသတင်းတွေမှာတော့ရခိုင်မြောက်ပိုင်းမှာကုလသမဂ္ဂကပုံမှန်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာအကူအညီပေးရေးအစီအစဉ်ပြန်စဖို့မြန်မာအစိုးရကခွင့်ပြုလိုက်ကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမနေ့ကပြောပါတယ်ဒီလိုရခိုင်သတင်းတွေကိုလည်းကြားကြရမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုကိုရင်ဆိုင်နေရချိန်မှာတောင်ကိုရီးယားကိုအကာအကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာဘယ်တော့မှမပြောင်းလဲခဲ့ပါဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဂျန်မက်တစ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်ကတန်တမန်ရေးရဖြေရှားဖို့တက်နိုင်တယ်များလုပ်နေကြောင်းဝန်ကြီးမက်တစ်ကတောက်ကြံနေတောင်နဲ့မြောက်ကိုရီးယားနယ်စပ်ကအပြည့်ရပေါမွန်ကျွန်းရွာကအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေကိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ရည်မှန်းချက်ကစစ်ဖြစ်ဖို့မဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ပြောကြားချက်ကိုကာကွယ်ဝန်ကြီး Mattis ကပြန်လည်ကိုးကားပြောကြားခဲ့တယ်လို့သမ္မတ Donald Trump ဟာသမ္မတတာဝန်ယူခဲ့ခြင်းအစပြီးအရှိန်မြင့်လှုပ်ဆောင်တာဖြစ်တဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်လုံးဝဖျက်သိမ်းဖို့နဲ့လုံးဝပြန်ပြီးမဆနိုင်တဲ့အထိဖျက်သိမ်းဖို့ရည်ရွယ်တာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Mattis ဟာမြောက်ကိုရီးယားနိုင်ငံတဲကိုစောင့်ကြည့်တဲ့အမေရိကန်တောင်ကိုရီးယားစစ်စခန်းကိုတွားရောက်ခဲ့တယ်လို့နှစ်နိုင်ငံချင်းကစစ်မဲ့ဆောင်ကိုလည်းတွားရောက်ခဲ့ပါတယ်။အဲ့ဒီမှာမြောက်ကိုရီးယားနိုင်ငံဘက်ကခီးသွားတယ်ကလည်းအမေရိကန်ကာကွယ်ဝန်ကြီးလာရောက်တာကိုစောင့်ကြည့်ခဲ့ကြတာပါ။တောင်ကိုရီးယားကိုနှစ်ရက်ကြာအလည်သွားတဲ့ဝန်ကြီးမက်တစ်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းတောက်ကြနေမှာတွေ့ဆုံခဲ့ပါတယ်
။စပိန်နိုင်ငံကနေဒီ6ခွက်ထွက်ပြီးလွတ်လပ်ရေးကြေညာဖို့စပိန်နိုင်ငံကတလန်ဒေသဆိုင်ရာလွှတ်တော်ကတောက်ကြနေမှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်တရက်ထဲမှာပဲစပိန်ဘီဘိုအစိုးရကအရေးပေါ်အစည်းအဝေးကျင်းပပြီးကတလန်လွှတ်တော်ကိုဖျက်သိမ်းလိုက်တယ်လို့အစိုးရအဖွဲ့ကလည်းထုတ်ပြန်လိုက်ပါတယ်။ဒါပြင်ဒေသဆိုင်ရာရွေးကောက်ပွဲကိုဒီဇင်ဘာလ27ရက်နေ့မှာကျင်းပမယ်လို့ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းကကြေညာပါတယ်။စပိန်နိုင်ငံကနေခွဲထွက်ဖို့လွှတ်တော်ဆုံးဖြတ်ချက်ကိုမူကြမ်းရေးဆွဲတင်သွင်းခဲ့တာကတော့ကတလူးနီးယားသမ္မတကာစ်ပွိုက်ဒမွန်ဦးဆောင်တဲ့ဒေသဆိုင်ရာညွန်မောင်းအဖွဲ့တွေကပူပြီးသဘောထားတင်ပါတဲ့တိကျခွဲထွက်ရေးဝါဒီတွေပါ။စပိန်အာဏာရပေါ်ပူလာပါတီနဲ့ကတလန်လွှတ်တော်မှာအမတ်နေရာထက်ဝက်ပြည်လူနီးကြထားတဲ့အဓိကအတိုက်ခံဆိုရှယ်လစ်ပါတီကတော့လွှတ်တော်အစည်းအဝေးကိုသိမ်းပေါက်ခဲ့ပါတယ်။အခုလိုခွဲထွက်တဲ့လူရဲကြောင့်ပွိုက်ဒမွန်ဟာထောင်ဒဏ်25နှစ်အထိကြာခံရနိုင်ခြင်းရှိပါတယ်။လက်ရှိမှာကိုပဲတိချောက်ခွတ်ထွက်ရေးဝါဒီခေါင်းဆောင်နှစ်ဦးကိုစပိန်အစိုးရကထောင်ချထားပြီးပါပြီ။ဒါ့အပြင်လွတ်လပ်ရေးယူဖို့ကြိုးစားတာမှာအများပြည်သူဆိုင်ရာအရင်းအမြစ်တွေကိုအသုံးပြုတယ်လို့ဆွဆွဲပြီးတခြားတာဝန်ရှိသူတွေကိုလည်းတရားစွဲထားပါတယ်။လွတ်လပ်ရေးကြေညာပြီးပြီးချင်းမှာပဲကတလူးနီးယားဒေသကိုဗဟိုအစိုးရကတရားအုပ်ချုပ်ဖို့စပိန်အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒီအကြောင်းသတင်းဆောင်မကိုသတင်းတွေအပြီးမှာထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
ကင်ညာနိုင်ငံမှာမဲပေးခွင့်ရှိသူအားလုံးရဲ့၃ပုံ၃ပုံဒါမှမဟုတ်လူ၆တန်းခွဲမဲလာပေးတယ်လို့ကင်ညာနိုင်ငံရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာပြောပါတယ်။ကင်ညာမှာအတိုက်ခံကတပိတ်မှောက်ဖို့တောင်းဆိုထားတဲ့ခြားကသမ္မတရွေးကောက်ပွဲကိုပြန်ပြီးကျင်းပတာပါ။နိုင်ငံတွင်းတချို့နေရာတွေမှာလုံခြုံရေးအခြေအနေကြောင့်ကြက်သရီးနေမှာမဲယုံတွေမဖွင့်နိုင်တဲ့အတွက်စနေနေ့မှာမဲပေးဖို့လုပ်မှာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။မဲယုံအတော်များများမှာကန့်ကွက်ဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေရှိခဲ့တာမှမဲပေးမှုကိုအနှောက်အယှက်ဖြစ်စေခဲ့တာပါ။ရဲနဲ့ဆန္ဒပြသူတွေကြားဖြစ်ပေါ်တဲ့ဒိတ်ကယုံတွေအတွင်း တနက်မှန်းပြီးတေဆုံးခဲ့ရသူကအနည်းဆုံး2ယောက်ရှိပါတယ်။မဲလာပေးသူကဩဂုတ်6ရက်ပထမမဲပေးချိန်ထက်တိတိတတ်တာရောနေနေပါတယ်။ဩဂုတ်6ရက်မဲပေးမှုရလမှာမတမာမှုတွေဥပဒေရမကန့်ညီမှုတွေတွေ့ရတာမို့နိုင်ငံတော်တရားရုံးကသူ့ရဲ့အနိုင်ရမှုကိုအတိမမပြုညှင်းပယ်ခဲ့တဲ့နောက်ပိုင်းလက်ရှိသမ္မတဦးဟူရူကန်ညတ်တာဟာဒုတိယကြိမ်ရွေးကောက်ပွဲကိုပြန်ပြီးကျင်းပဖို့လုပ်တာပါ။အတိုက်ခံခေါင်းဆောင်အိုဒင်းကာကဒီရွေးကောက်ပွဲကိုတပိတ်မှောက်ဖို့အတွက်သူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဂျွန် F. ကနေဒီလှုပ်ကြံခံရတာနဲ့ဆိုင်တဲ့အထောက်အထားမှတ်တမ်းအများပြားကိုအများပြည်သူကြည့်ရှုနိုင်အောင်ထုတ်ပြန်ပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဂျာတာပရီနီမှာထုတ်ပြန်တဲ့အထက်အထောက်အထားရာပေါင်းများစွာကိုတော့လူညိုရင်းဆိုင်ရာအကြောင်းပြချက်နဲ့အမျိုးသားမော်ကွန်းတိုင်းမှာဆက်ပြီးလျှို့ဝှက်သိမ်းဆည်းထားဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ဒီအထောက်အထားတွေထဲမှာလိလသူတွေအများအပြားစိတ်ဝင်စားတာကတော့သမ္မတကနေဒီကိုလှုပ်ကြံသူလီဟာဗီအော်ဆောဟာလှုပ်ကြံမှုမတိုင်ခင်2လမှာမက္ကဆီကိုနိုင်ငံကိုသွားခဲ့တဲ့အကြောင်းမှတ်တမ်းပါပဲ။သမရဂနီဒီဟာ1963ခုနှစ်နိုဝင်ဘာလ20ရက်နေ့ကတက်ဆက်ပြည်နယ်ဒလစ်မြို့မှာလှုပ်ကြံခံရပြီးကွယ်လွန်သွားတာပါ။လှုပ်ကြံမှုဖြစ်ပြီးရပိုင်းအတွင်းမှာပဲဒီလှုပ်ကြံမှုနဲ့ပတ်သက်လို့အခြေတင်အငင်းပွားပွဲယူဆတွေလျှို့ဝှက်ပူးပေါင်းကြံစီတယ်ဆိုတဲ့ယူဆချက်တွေအမျိုးမျိုးထွက်ခဲ့ပါတယ်။ဒီလှုပ်ကြံမှုကိုတရားလူတော်တရားသူကြီးချုပ် R. Warren ဦးဆောင်တဲ့အဖွဲ့က10လကြာစုံစမ်းစစ်ဆေးခဲ့ပါတယ်။အဆုံးသတ်မှာတော့အဖမ်းခံခဲ့ရသူတနသမအော်ဆောဟာတယောက်တည်းကြံစီလှုပ်ဆောင်ခဲ့တယ်လုံးကြံမှုဖြစ်ပြီးနောက်နှစ်ရက်အကြာရဲလက်ထက်မှရှိနေတဲ့အော်ဆောကိုပြစ်ခတ်တက်ဖြတ်ခဲ့သူဒေါ်လစ်ကနိုင်ကလပ်ပိုင်ရှင်ဂျက်ရူဘီဟာလည်းတယောက်တည်းလှုပ်ရှားခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကကောက်ချက်ချခဲ့ပါတယ်။သမ္မတကနေဒီကိုလုံးကြံတက်ဖြတ်တာမှာအော်ဆောအပြင်တခြားလူတွေလည်းပါဝင်ပတ်သက်တယ်လို့အမေရိကန်အများစုကယုံကြည်ကြတယ်ဆိုတာ2013ခုနှစ်ကကောက်ယူတဲ့ Gallup လူမှုစစ်တမ်းမှာတွေ့ခဲ့ရပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေအထူးတကွာရေးတဲ့လေ့ကျင့်ပြုလုပ်မယ်။ကိစ္စဟာရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကိုရောပါသွားစေနိုင်နေမယ်လို့ဒေသဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီစီရင်လေ့ကျင့်မှုမှာပြိုင်ဘက်တွေအချင်းချင်းတွေ့ဆုံပြီးအကျိုးစုကိစ္စတွေအတွက်အထူးတကွာလုပ်ကိုင်ကြမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကတင်မော်ရီနဲ့အာဆီယံ10နိုင်ငံကတင်မော်ရီရဲ့ပထမဆုံးချင်းရေးတဲ့လေ့ကျင့်ကံပြုလုပ်မယ်အစီအစဉ်အတွက်စင်ကာပူကာကွယ်ဝင်ကြီးနဲ့တရုတ်ကာကွယ်ဝင်ကြီးတို့ကတင်းနှင်းလာနေတဲ့ကတွေ့ဆုံခဲ့ကြတာပါဒီကိစ္စမှာအာဆီယံအဖွဲ့ကိုစင်ကာပူကခေါင်းဆောင်မယ်လို့စင်ကာပူကာကွယ်ဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်ရေရက်ပစ္စည်းနဲ့လောင်စာတိုက်တွေပေါ်ကျဲတဲ့စတူယန်ကီလိုမီတာ 3.5 တန်းကျဲတဲ့ဒီတောင်တွေပင်လယ်ပြင်ထဲမှာတရုတ်နိုင်ငံကကမ်းဆောင်တပ်တွေနဲ့စစ်တပ်တွေတိုးချဲ့တာအတွက်ဘရူနိုင်းမလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်ဆက်တဲ့အရှေ့တောင်အာရှနိုင်ငံ၄ခုကဒေါသထွက်ခဲ့တာပါဒီလေ့ကျင့်ခန်းဟာပင်လယ်ဒမြတ်အန်ဒီဂိုဟန်တာဖို့နဲ့ကယ်ဆယ်လုပ်ငန်းတွေကိုဆောင်ရွက်ဦးတည်မယ်ဆိုရင်ကြိုဆိုရမှာဖြစ်တယ်လို့စင်ကာပူတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပညာရှင်ကပြောပါတယ်
တူရကီနိုင်ငံမှာရုပ်သံလွှင့်ဌာန TRT အတွက်လုပ်ကိုင်နေတဲ့တရင်တော်2ဦးသူတို့ရဲ့ဘာသာပြန်တဲ့ရှင်ပေါင်းတို့ကိုမြန်မာနိုင်ငံလွှတ်တော်အဆောက်အဦနောက်မှာအဝေးထိန်းဒရုန်းညင်ကိုမောင်းနှင်ပြန်တမ်းမှုနဲ့တောက်ကြနေမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကထိန်းသိမ်းလိုက်ပါတယ်စင်ကာပူနိုင်ငံသား Law Homan မလေးရှားနိုင်ငံသား Mock Choi Lin တို့ကိုဖမ်းဆီးပြီးတဲ့နောက်နေပြည်တော်ကရဲစခန်းတစ်ခုမှာစစ်ဆေးမေးမြန်းခဲ့တယ်လို့ရဲရာရှိတူက Writer တရင်ဌာနကိုပြောပါတယ်ညနေပိုင်းမှာရန်ကုန်ရဲတပ်ဖွဲ့ကစကားပြန်ဖြစ်သူမြန်မာတရင်တော်ကိုအောင်နိုင်စိုးရဲ့အိမ်ကိုဝန်ရှာပြီးသူရဲ့ computer memory stick တွေကိုတင်သွားတယ်လို့စာရွက်စာတမ်းတွေကိုလည်းရှာဖွေကြည့်ရှုခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနဲ့တူရကီနိုင်ငံကြားဆက်ဆံရေးတိတ်အဆင်မပြေလှချိန်မှာပဲအခုဖြစ်ရဖြစ်လာတာပါ။ဖြစ်ရရဲ့အခြေခံချက်တွေနဲ့ပတ်သက်ပြီးသူတို့လေးဦးကိုတင်သိမ်းထားတဲ့နေပြည်တော်အမှတ်1ရဲစခန်းကရဲရာရှိတူဦးဖြစ်သူဦးရွှေတောင်းကအတည်ပြုပြောဆိုပေမဲ့စွဲချက်တစ်ခုခုတင်ထားသလားဆိုတာအပါအဝင်တခြားအချက်တွေကိုတော့စုံစမ်းဆဲဖြစ်ရဆိုတာကိုထောက်ပြပြီးပြောဖို့ညင်းခဲ့ပါတယ်။ဒရင်နောက်တွေကိုဒရင်နောက်တွေဟာလွှတ်တော်ကိုဒရုန်းနဲ့ဗီဒီယိုရိုက်ယူဖို့ခွင့်ပြုချက်ယူမထားဘူးလို့နိုင်ငံပိုင် MRTV ရုပ်သံဌာနကပြောသွားပါတယ်။ဒရင်ထဲမှာထိမ့်သိမ်းထားသူတွေရဲ့ပြည်ဝင်ဗီဇာတွေကိုပြသခဲ့ပြီးဒီဖြစ်ရတဲ့ပတ်သက်လို့စင်ကာပူနဲ့မလေးရှားတန်ယုံတွေကိုမြန်မာနိုင်ငံသားရေးဌာနကအကြောင်းကြားထားပြီးလို့လည်းပြောပါတယ်။ဒါနဲ့ပတ်သက်ပြီးတူရကီနိုင်ငံပိုင် TRD ရုပ်သံဌာနဘက်ကတခုခုပြောဆိုတာတော့ထွက်မလာသေးပါဘူး။
အိန္ဒိယနိုင်ငံဆိုင်ရာမြန်မာကောင်စစ်ဝင်ချုပ်ဦးပြည်စိုးဟာကိုကတာကနေဂါယာကိုအသွားတောက်ကြနေမနေ့ကဂျက်ခန်ပြည်နယ်ဂါလာဂျီဒေသအဝေးပြေးလမ်းမှာအမှတ်1မှာဖြစ်ပေါ်တဲ့ရင်တိုက်မှုအတွင်းတေဆုံးခဲ့ရတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ကားထဲမှာပါလာတဲ့ဦးပြည်စိုးရဲ့ဇနီးကိုရေးအရာရှိနဲ့ ကားမောင်းသူတို့ကတော့ပြင်းထန်တဲ့ဒဏ်ရာတွေကိုရခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့ကားနဲ့ truck ကားတစ်စီးတိုက်မိတာပါ။ကောင်စစ်ဝင်ချုပ်ကအခင်းဖြစ်ပေါ်ရာနေရာမှာတင်သေဆုံးသွားတာဖြစ်ပြီးဒဏ်ရာရသူတွေကိုတော့ဒေသစီရင်တွေကိုပို့ပေးခဲ့ကြတာဖြစ်ပါတယ်။ဥပီဆိုဟာ2016ဒီဇင်ဘာလကမှကိုလ်ကတားမှာကောင်စစ်ဝင်ချုပ်ဖြစ်နေစတင်တာဝန်ယူခဲ့တာဖြစ်ပါတယ်။အခုလိုကောင်စစ်ဝင်ချုပ်သေဆုံးခဲ့ရမှုတွေအထူးဝန်ထမ်းကြောင့်ဂျာခန်းပြည်နယ်ဝန်ကြီးချုပ်ရဂူဘာဒတ်ကပြောကြားခဲ့ပြီးကောင်စစ်ဝင်ချုပ်ရဲ့ဇီးနီးနဲ့တခြားဒဏ်ရာရသူတွေကိုပုံမကောင်းမွန်တဲ့စေဝါကုသမှုတွေပေးဖို့အတွက်ညွှန်ကြားခဲ့ပါတယ်။ဂါယာကဇာတာပေါ်တက္ကသိုလ်နိုင်ငံတကာရေးရာဌာနမှကျင်းပမယ်အိန္ဒိယမြန်မာဆက်ဆံရေးအကြောင်းဆွေးနွေးပွဲမှာဥပီဆိုမတိုင်ခင်ကောင်စစ်ဝင်ချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးကျော်စွေတင့်ကအဓိကဆွေးနွေးမှတ်သူဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့အသွာလမ်းမှာအခုလိုဖြစ်ပေါ်ခဲ့တာပါ
။ကုန်းမြေပေါ်မှာနေပင်လယ်ထဲမှာသာမကအာဂါသဟင်းလင်းပြင်မှာပါညံ့နွမ်းအောင်အကြီးအကျယ်လုပ်နေတာဟာလူတွေပဲဖြစ်ပါတယ်။အာဂါသစကန်ကနေလွင့်ပြီးမျောထွက်လာတဲ့တူကနေကမ္ဘာလူလူထဲမှာဖောက်ခွဲဆန်းသက်လိုက်တဲ့နျူကလ িয়ার လက်နက်တွေကနေထုတ်လွှင့်တဲ့ရေဒီယိုဓာတ်သတ္တိတွေအထိရှိနေတာပါ။တုတ်ဆေးအပိုင်းစားလေးတွေကနေသုံးပြီးသားဒုံးကြီးကိုယ်တွေတွေအထိအရာအမျိုးမျိုးအာဂါတာထဲမှာရှိနေတယ်လို့ကော်လိုရာဒိုတက္ကသိုလ်ဘူဒန်နေမြေကကမ္ဘာလူလူနဲ့အာဂါတာယူပါပီရာတက်ခွဲကန်ညွှန်ကြားရေးမှူးဒန်ဘေကာကပြောပါတယ်။အဲ့ဒီအပြည့်အစည်အပိုင်းစားတွေကိုကြီးကြီးမားမားပြဿနာထပ်ပြီးမရှိဘဲအကောင်းဆုံးဘယ်လိုရှင်းပြနိုင်မလဲဆိုတာအပြေရှားနေတယ်လို့ဘေကာကဆိုပါတယ်။အာဂါသတွင်အပျက်စီးတွေယူလျောင်းမှုနှောင်းအောင်သိမြင်တာကြောင့်တုတ်ဆေးအပိုင်းအစာလေးတစ်ခုလောက်ဟောင်းတာလောက်ဟာတောင်မှဂျူရုလုံးမှအပေါက်ဖြစ်သွားစေနိုင်ပါတယ်။ဒါပေမဲ့ပိုသေးငယ်ပြီးသဘာဝတန်းရှိနေတဲ့တစ်ခုခုကပိုပြီးအန်ဒရယ်ကြီးတယ်လို့ဘေကာကပြောပါတယ်။အဲ့ဒါကတော့ကဘာရဲ့အထက်မှာရှိနေတဲ့ The Van Allen Belt လို့ခေါ်တဲ့တန်လိုက်စုံတွေက Killer Electron လို့ခေါ်တဲ့လျှက်စစ်တပ်ဘူအားတိတ်များတဲ့ Electron အမှုန်တွေပါ။အဲ့ဒီ Electron တွေဟာအာဂါသယာဉ်တွေအတွက်တိတ်ကိုကြီးမားတဲ့ပြဿနာတွေဖြစ်စေနိုင်တယ်ဆိုတာကျွန်တော်တို့လေ့လာတွေ့ရှိခဲ့ပါတယ်လို့ Dan Baker ကပြောပါတယ်
။ American စီးပွားရေးဟာပြီးခဲ့တဲ့3ပတ်လိုပဲအခု July, August, September 3လအတွင်းမှာလည်း3ဆပိုးပြီးတိုးလာခဲ့ပါတယ်။ Hurricane မုန်တိုင်း2ကြိမ်တက်ခတ်မှုရဲ့အပျက်စီးတွေကြောင့်စီးပွားဖွံ့ဖြိုးမှုအဆင့်နှိမ့်ကျသွားလိမ့်မယ်လို့တွက်ချက်ထားခဲ့ကြတဲ့စီးပွားရေးပညာရှင်တွေအတွက် American ဘဏ္ဍာရေးဌာနကတောက်ကြံနေထုတ်ဝေလိုက်တဲ့ကိန်းဂဏန်းတွေကြောင့်အံ့ဩသွားစေခဲ့တာဖြစ်ပါတယ်။ကမ္ဘာအခြေစုံစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့ American ဟာဒီကိန်းဂဏန်းတွေအရမနစ်ကဒီချိန်တည်းအခုတခါစီးပွားရေးမှာနှစ်သက်သက်မှ3ရာခိုင်နှုန်းတိုးတက်လာတာဖြစ်ပါတယ်။ဒီလိုခိုင်မာတဲ့တိုးတက်မှုကိန်းဂဏန်းတွေကြောင့်စီးပွားရေးလုပ်ငန်းတွေအမျက်ဆုံးပိုများလာပြီး American ဘဟုဘဏ်အနေနဲ့ဒီဇင်ဘာလကျရင်အတုံးတုံးတိုးမြင့်မှုအတွက်အလားအလာရှိတယ်လို့ PNC ဘဏ်ကပြောပါတယ်။ဘဟုဘဏ်ကြီးကဲရီယာအင်ကာနဲ့ဗိုလ်တပုနေတွေက Washington မြို့တော်မှာတွေ့ဆုံပြီးအတုံးတုံးမူဝါဒကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါဒီနေ့မနက်ပိုင်းသတင်းဆောင်ပါတွေမှာတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းလွှာလေးနဲ့စပါမယ်ရှင်ကက်တလိုနီးယားဒေသကိုစပိန်နိုင်ငံကနေခွဲထွက်ပြီးတောက်ကြနေမှာလွတ်လပ်ရေးကြေညာလိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲကက်တလန်အစိုးရကိုထုတ်ပြစ်လိုက်ကြောင်းနဲ့လွှတ်တော်ကိုပါဖျက်သိမ်းလိုက်တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကကြေညာပါတယ်။အဲဒီလိုကြေညာလိုက်တဲ့အတွက်ကက်တလန်အုပ်ချုပ်ရေးနဲ့လွှတ်တော်တို့ရဲ့လုတ်ပိုင်ခွင့်တွေအားလုံးကိုလုတ်ပိုင်ခွင့်အာဏာတွေအားလုံးကိုဗဟုအစိုးရကချုပ်ကန်လိုက်တာပဲဖြစ်ပါတယ်။ကက်တလိုနီးယားဒေသမှာတော့လွတ်လပ်ရေးကြေညာတဲ့အပေါ်မှာအောင်ပွဲခံနေစေဖြစ်ပါတယ်။ဒီအခြေအနေအပြည့်စုံကိုကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်။
ကက်တလူနီးယားဒေသကိုစပိန်ကနေခေါ်ထွက်ဖို့ထောက်ခံမဲ82မဲ၊ကန့်ကွက်မဲ10မဲ၊ဗလာမဲ2မဲနဲ့ကက်တလန်လွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ခွဲထွက်ရေးထောက်ခံမှုလွှတ်တော်အမတ်တွေလက်ခုပ်တီးအောင်ပွဲခံခဲ့ကြတာပါ။မဲခွဲဆုံးဖြတ်ပြီးတဲ့နောက်ကက်တလူနီးယားဒေသသမ္မတကာစ်ဖွဲဒမွန်ကမိန့်ခွန်းပြောတာမှာ
Avui el Parlament, Parlament del nostre país, un Parlament legítim, un
Parlament စပိန်မှာ29ရက်နေ့ကလုပ်တဲ့ရေကောက်ပွဲကနေဖြစ်လာတဲ့ကျွန်တော်နိုင်ငံရဲ့တည်ဝင်လွှတ်တော်ဟာအဓိကမျှော်လင့်ထားကြတဲ့အများအပြားရုံးကန်ရယူထားတဲ့လုပ်ဆောင်ချက်တစ်ခုကိုလွတ်လိုက်ပါပြီ။တည်ဝင်ရွေးချယ်ထားတဲ့လွှတ်တော်ကိုယ်စားလှယ်အများစုကြီးကမက်ဆန်ဒါရှင်တွေပြည့်ထားတဲ့လုပ်ပိုင်ခွင့်အတိုင်းလုပ်ဆောင်လိုက်ကြပါပြီ
။လွတ်လပ်ရေးကြေညာတဲ့ပေါ်အားလုံးကထောက်ခံကြတာတော့မဟုတ်ပါဘူး။ကံကွက်သူတွေထဲမှာအထူးသဖြင့်တော့စပိန်ဘဟုအစိုးရကအဓိကပါပဲ။လွတ်လပ်ရေးကြေညာတဲ့တရက်ထဲမှာပဲစပိန်အစိုးရကရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးအထက်လွှတ်တော်ကဒီပြူထားတဲ့ရေးပေါ်အခြေအနေလှုပ်ဆောင်ချက်အစည်းအဝေးအနေနဲ့ကက်တလန်အစိုးရကိုထုတ်ပြလိုက်တယ်လို့လွှတ်တော်ကလည်းဖျက်သိမ်းလိုက်ပြီးဒေသဆိုင်ရာရွေးကောက်ပွဲအသစ်ကိုဒီဇင်ဘာလအတွင်းမှာကျင်းပမယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုင်းကအစည်းအဝေးပြီးမှကြေညာပါဗျ
။ Como hemos dicho en otras ocasiones, no se trata
အင်းတို့ကကျွန်တော်ပြောထားတယ်လို့ပါပဲဒါဟာကိုပိုင်အုပ်ချုပ်ရေးကိုရဆိုင်တာဝင်ဆွတ်တာဖျက်တောက်ပြစ်တာမဟုတ်ပါဘူးဒါဟာကိုပိုင်အုပ်ချုပ်ရေးကိုဖြစ်နိုင်တဲ့များအများဆုံးပုံမှန်ပြန်ရောက်အောင်လုပ်တာပဲဖြစ်ပါတယ်ဖွဲ့စည်းမှုဆိုင်ရာတည်ဝင်မှုကိုပြန်လည်ထူထောင်ပြီးကတ်လန်လူစုကိုလုပ်ပိုင်ခွင့်ပြန်လည်အနှင်းချင်းအပြင်ပုံမှန်အခြေအနေကိုစတင်တာပါဒါကြောင့်ကတ်လန်လွှတ်တော်ကိုဖျက်သိမ်းလိုက်တဲ့အကြောင်းနဲ့ဒီဇင်ဘာ21ရက်နေ့မှာကတ်လန်ဒေသရွေးကောက်ပွဲကျင်းပမယ့်အကြောင်းကျွန်တော်ဒီကနေ့အစီအပြေပါတယ
်ကတ်လန်လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးခြင်းကလေးကဒီကိစ္စအေးအေးဆေးဆေးပြီးသွားမှာမဟုတ်ဘူးဆိုတာထောက်ခံသူနဲ့ကန့်ကွက်သူလွှတ်တော်ကိုယ်စားလှယ်တွေပြောခဲ့တာကိုကြည်ုံနဲ့ခံမှန်းနိုင်ပါတယ်။ Home Corominus ကခွဲထွက်ရေးကိုထောက်ခံသူကတလန်ဒေတာအာနာယညုံမောင်းအဖွဲ့ရဲ့လွှတ်တော်မှတ်တူပါ
။ Basicamente molta emoción, estem contents y evidentemente
ကျွန်တော်သိကိုစိတ်လှုပ်ရှားပါတယ်။ကျွန်တော်တို့ပျော်ပါတယ်။တာဝန်တွေအများကြီးရှိလာတာကတော့အသေးချာပါပဲ။ကတလိုနီးယားလူတို့အနှင်းထားတဲ့လုပ်ပိုင်ခွင့်အတိုင်းလုပ်လိုက်ရတာဒီချိန်ခါရောက်လာဖို့နှစ်ပေါင်းများစွာအားပေးခဲ့သူတိုင်းအတွက်လှူဆောင်ရတာအထူးသဖြင့်အော်တိုဘာ၁ရက်နေ့လူမှုဆန္ဒခံယူပွဲမှာမဲပေးခဲ့သူတွေအတွက်လှုပ်လိုက်ရတာကြောင့်ပျော်ပါတယ်
။ကန့်ကွက်ခဲ့ကြသူတွေထဲမှာတော့ကတလူးနီးယားပြည်သူ့ပါတီကဒေသဆိုင်ရာလွှတ်တော်အမတ်ဟာဗီယာဂါစီယာအယ်ဘီယိုလဲတူအပါဝင်ပါ
Es una vergüenza lo que hemos vivido hoy en el Parlamento de Cataluña es entrar en una dimensión
Catalán လွှတ်တော်မှာဒီကနေ့ကျွန်တော်တို့တွေ့ခဲ့ရတာရှက်ပွေလို့ရပါမမြင်နိုင်တဲ့အနေအထားတစ်ခုကိုကျွန်တော်တို့ရောက်သွားပါပြီဖွဲ့စည်းမှုပိုင်းပုံမှန်ပြန်ရောက်အောင်စပိန်ဆိုးရွားကချက်ချင်းလုံးမှာဖြစ်တာကြောင့်ကတ်တလိုနီးယားဟာစပိန်နိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်ကနေကွဲထွက်သွားမှာမဟုတ်ပါဘူးဒါပေမဲ့အခုကိစ္စဟာကတ်တလိုနီးယားတမိုင်းမှာအမဲမှောင်ဆုံးနေလို့ကျွန်တော်ယူဆပါတယ
်လွှတ်တော်မှတ်တွေကြားထဲမှာအကွက်ကွက်ပြပြဖြစ်ုံတော့မကစပိန်လူလူကြမှာလဲဒီလွတ်လပ်ရေးကိစ္စအပေါ်သဘောထားကလုံးဝကွဲပြားပါတယ်ကတလူးနီးယားဒေသဟာစပိန်နိုင်ငံမှာအကြွယ်အဝဆုံးဒေသဖြစ်ပြီးစပိန်နိုင်ငံဟာလည်းဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေထဲမှာနံပါတ်၄အဆင့်စီးပွားရေးအင်အားအကြီးဆုံးနိုင်ငံပါလက်ရှိမှာတော့နိုင်ငံတကာကဒီအခြေအနေကိုစောင့်ကြည့်နေကြပါတယ်လက်ရှိလွတ်လပ်ရေးကြေညာတာမှာတာဝန်ရှိသူတွေကိုနိုင်ငံတော်ပုံကံမှုတည်ဆာဖောက်ပြမှုဆွဲချက်တွေနဲ့တရားစွဲဖို့စပိန်ရှိနေချုပ်ယုံကလှုံ့ဆော်နေတဲ့အပြင်ကတလန်သမရခါပွိုက်ဒမွန်းနဲ့ဒုသမရအိုရီယူဟွန်ဂါရပ်စ်တို့ကသာမကထောက်ခံတဲ့လွှတ်တော်အမတ်တွေကိုပါဆွဲချက်တင်မလားဆိုတာစမ်းစစ်နေပါတယ်။ဒါပေမဲ့လည်းထောက်ခံသူတွေကကြေညာထားတဲ့လွတ်လပ်ရေးကိုရုပ်သိမ်းဖို့ဘယ်လိုမှမျှော်လင့်မရတာကြောင့်ကတလူးနီးယားကြီးဟာမကြခင်အချိန်တွင်အေးသွားမဲ့ပုံတော့မရှိပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုမြောက်ကိုရီးယားနဲ့အမေရိကန်တို့ရဲ့ဆက်ဆံရေးဘက်ကိုလည်းလှည့်ကြရအောင်ပါ။မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်ရွယ်ချက်ကစစ်ပွဲမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကပြောပါရတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဆုံးဒေသမှာကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ရောက်နေတော့အခုလိုပြောခဲ့တာဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် Jeff Gaster ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လွင်ကပြောပြပါမယ်ရှင်
။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကပန်းမွန်ဂျုံလို့ခေါ်တဲ့ကျေးရွာဟာစစ်မဲ့ဆုံးဖြစ်တတ်မှတ်ထားတဲ့နေရာပါ။အဲ့ဒီနေရာကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်မနေ့တုန်းကရောက်ရှိခဲ့ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေနဲ့သူအဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ချိမ့်ချောက်မှုတွေကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးရေးအမေရိကန်ရဲ့မူဝါဒတွေကအပြောင်းလဲမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကဆိုပါတယ
်။ As the US Secretary of State Tillerson has made clear, our goal is not war.
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရှင်းရှင်းလင်းလင်းပြောထားခဲ့သလိုပဲကျွန်တော်ရည်ရွယ်ချက်ကစစ်ပွဲမဟုတ်ပါဘူး။ဒါပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကိစ္စကတော့အသေးချာလုပ်ရပါလိမ့်မယ်။နောက်ကျုံးပြန်လှည့်လို့မဖြစ်တဲ့ကိစ္စပါပဲ
။စစ်မဲ့ဆုံးဒေသမှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆောင်းယောင်မူးနဲ့အတူတောင်နဲ့မြောက်ကိုရီးယားနိုင်ငံသားကနေဆက်အခြေအနေတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်လေ့လာခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကိုတားမြစ်ရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတန်တမန်နည်းတွေအားလုံးကိုသုံးပြီးတော့လှုပ်ဆောင်နေပါတယ်လို့ဝန်ကြီးမက်တစ်စ်ကပြောခဲ့ပါတယ်။ကျွန်တော်တို့ရဲ့တန်တမန်တွေကိုအားကောင်းတဲ့ကြီးရည်လေးတက်မတော်သားတွေကအဆုံးစွန်ဝမ်းရံပေးထားပါတယ်လို့လည်းသူကပြောပါတယ်။နှစ်ရက်ကြာခီးစဉ်နဲ့တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့လည်းမနေ့တုန်းကတွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုမပြတ်ဆောင်ကြည့်နေကြတဲ့တောင်ကိုရီးယားစစ်ဖက်တိုက်တန်းအရာရှိတွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါဝန်ကြီးမက်တစ်မနေ့တုန်းကတွေ့ဆုံခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ဘက်ကမဟာဗျူဟာမြောက်အပီပြင်တပ်ဖြန့်ချထားမှုတွေဟာမြောက်ကိုရီးယားရဲ့ရန်စားမှုတွေကိုတားဆီးကာကွယ်ရေးမှာထိရောက်မှုတွေရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်စ်ကိုပြောပါရတယ်။တောင်နဲ့မြောက်ကိုရီးယားနယ်စပ်တစ်လျှောက်မှာတိုက်ရင်20ခုချထားတယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆောင်းမြောင်မူးကပြောပါရတယ်။အမေရိကန်ပူးတွဲစေဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်စတန်ဖို့ဟာအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်နဲ့တောင်ကိုရီးယားမှာဒီကနေ့တွေ့ဆုံမှုရှိပြီးတော့ အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံစီးရီးတိုင်ပင်နှိမ့်နှောမှုနှစ်ပတ်လည်ခန္ဓာကိုသူတို့တက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်ကိုလည်းမကြာခင်ရက်ပိုင်းတွင်မှစတင်မှာဖြစ်ပြီးအဲ့ဒီခီးစဉ်မတိုင်ခင်အမေရိကန်ကာကွယ်ရေးဝန်ကြီးဟာတောင်ကိုရီးယားနိုင်ငံကိုရောက်နေတာပါ။သမ္မတထရမ့်ရဲ့အာရှခီးစဉ်ထဲမှာလည်းတောင်ကိုရီးယားနိုင်ငံကိုဝင်ရောက်ဖို့ရှိပြီးတော့တောင်ကိုရီးယားလွှတ်တော်မှသမ္မတထရမ့်မင်းငွန်းပြောဆိုဖို့လည်းရှိပါတယ်။သမ္မတထရမ့်ရဲ့အာရှခီးစဉ်အဓိကရည်ရွယ်ချက်တစ်ခုကလည်းမြောက်ကိုရီးယားကိုနိုင်ငံတကာလိုက်ဝိုင်းပြီးတော့ဖိအားတွေတုံ့ပြန်ပေးရဖြစ်ပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာပါရှင်။ VOA American တန်ရက်စနေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေတွေမကြခင်နားဆင်ကြရပါမယ်ရှင်။အခုရင်တော့ဒီကနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစီရှင
်။သောရရှိမြခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရိုက်လီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-3954ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်နိုင်ငံတကာအကူအညီတွေဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စားနပ်ရိက္ခာအကူအညီပေးရေးအစီအစဉ်ပြန်လည်စတင်ဖို့မြန်မာအစိုးရကခွင့်ပြုလိုက်တဲ့အကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမနေ့ကပြောပါတယ်ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေလက်တွေ့စတင်နိုင်ဖို့နှစ်ဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်တယ်လို့လည်းဆိုပါတယ်အသေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင
်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာပြီးတဲ့နောက်အဲ့ဒီဒေသမှာနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေကိုမြန်မာအစိုးရကပိတ်ပင်ခဲ့တဲ့အတွက်ပြန်ပြီးခွင့်ပြုဖို့ကုလသမဂ္ဂကဒီဇိုင်းမတ်မတ်တောင်းဆိုခဲ့တာပါအခုနှစ်လကြာမြင့်ပြီးတဲ့နောက်မြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလက်အဖြစ်စားနပ်ရိက္ခာတွေထောက်ပံ့ဖို့မြန်မာဘက်ကခွင့်ပြုလိုက်ကြောင်းမနေ့တောက်ကြနေ့ကဂျနီဗာကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့ပြောခွင့်ရအမျိုးသမီးဘက်တီနာလူရှာကအခုလိုပြောပါတယ
် WFP has been given the green light to resume food assistance operations in the northern part
ချိန်ပြင်းနေမြောက်ပိုင်းမှာWFP ရဲ့ဆန္ဒရိက္ခာပုံမှန်ထောက်ပံ့မှုအစီအစဉ်ကိုပြန်ပြီးစတင်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။အသေးစိတ်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့ကျမတို့ပူးပေါင်းဆောင်ရွက်နေဆဲဖြစ်ပါတယ်။ဒါပေမဲ့သတိထားဖို့ကျမပြောချင်တာကအသေးစိတ်လောက်ရမှာတွေဆွေးနွေးရမှာတွေကအများကြီးရှိနေပါသေးတယ်
။ဘယ်ချိန်လောက်လက်တွေ့စတင်ထောက်ပံ့ခွင့်ရမလဲဆိုတဲ့သတင်းတော်တဦးရဲ့မိကွန်းကတော
့ We don't have a timeline yet for that. So I think everybody We're talking with the government.
ချင်းနဲ့ပတ်သက်လို့တော့ကျမတို့မသိရသေးပါဘူး။ဒါကြောင့်စာနဲ့ရိတ်ခါထောက်ပံ့ဖို့ဘယ်ချိန်မှစပြီးလုပ်နိုင်မယ်။ဘယ်လိုလုပ်ရမလဲဆိုတာကိုကျမတို့မြန်မာအစိုးရနဲ့ဆွေးနွေးနေပါတယ်
။ဒီမတိုင်ခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာဗုဒ္ဓဘာသာရခိုင်လူမျိုးတွေရောမွတ်စလင်တွေပါပါတဲ့လူပေါင်း300,000အထက် WFP ကစာနဲ့ရိတ်ခါထောက်ပံ့ခဲ့ပါတယ်။WFP အနေနဲ့ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွဲပြီးကျန်တဲ့ရခိုင်ဒေသတွေမှာပုံမှန်စားနပ်ရိက္ခာထောက်ပံ့မှုအစီအစဉ်တွေရှိနေဆဲဖြစ်ပြီးမကြသေးခင်ကပဲရခိုင်ပြည်နယ်အလဲပိုင်းကလူပေါင်း300,000အထက်စားနပ်ရိက္ခာတွေထောက်ပံ့ခဲ့ပါတယ်။မနေ့ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့သူတို့ဆောင်ရွက်ပေးနေတာတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရဘာဘာဘဲလော့ရှ်ကအခုလိုပြောသွားပါတယ
် The UN Refugee Agency has relocated some 1700 new refugees to a government allocated
အသေးရောက်လာတဲ့ဒုက္ခသည်1900လောက်ကိုဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်မှာအစိုးရကအသစ်ချပေးထားတဲ့နေရာကို UNHCR ကနေရွှေ့ပြောင်းပေးခဲ့ပါတယ်တရှိကုတူပေါလုံးဒုက္ခသည်စခန်းမှာလူတွေအစမတန်များပြားနေတာကိုရှော့ချတဲ့အနေနဲ့ဖြစ်ပြီးနောက်သတင်းဘက်တွေတွင်သူတို့အတွက်တဲအိမ်တွေကိုအဲ့ဒီနေရာမှာတိစောက်ပေးမှာဖြစ်ပါတယ်
ဒါပြင်ဒီဒုက္ခတွေတွေဟာအစ်စ်ရောက်လာတဲ့တောင်းနဲ့ချီတဲ့ဒုက္ခတွေတွေတဲကဖြစ်ပြီးသူတို့ဟာဘင်္ဂလားဒေ့ရှ်နယ်ဆက်ကိုရောက်ဖို့သတင်းတပတ်ကြာအောင်လမ်းလျှောက်ခဲ့ကြတာဖြစ်တယ်လို့ဘာဘာဘဲလော့ရှ်ကဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကသူတို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဝင်ခွင့်မပေးခင်နေဆက်အနီးရွာကလေကွင်းပြင်တွေမှာ၄ရက်ကြာစောင့်ဆိုင်းခဲ့ကြရတယ်လို့ဆိုပါတယ်။ထပ်ပြီးရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ဧကပေါင်း3000အကျယ်ရှိတဲ့နေရာအစ်ကိုဘင်္ဂလားဒေ့ရှ်အစိုးရကတတ်မှတ်ခွင့်ပြုထားပြီးအဲ့ဒီဘက်ကိုဒုက္ခသည်ပေါင်း5000ပြောင်းရွှေ့နေရာချထားပေးဖို့ UNHCR ကစီစဉ်နေပါတယ်။ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာလက်ရှိခမန်းကြီးစုစုပေါင်း635000ရှိသွားပြီဖြစ်ကြောင်းဘာဘာဘဲလော့ရှ်ကဆိုပါတယ်ဒီတင်းမတ်တွေအတွင်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရိုဟင်ဂျာကလေးပေါင်း6000နီးပါးလောက်ရှိနေပြီးအဲ့ဒီထဲက2000လောက်ဟာအစာအာဟာရချို့တက်မှုကြောင့်သေလူနီးပါးဝေဒနာခံစားနေရပြီးနောက်ထပ် 9000 လောက်ဟာအတော်လေးအစာအာဟာရချို့တက်နေကြောင်း UNICEF ကမ္ဘာကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရအမျိုးသမီးမရစီမာဂဒူကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြပြခဲ့တာကတော့ပြည်တွင်းမှာပြန်စားတော့မယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့ထောက်ပံ့ရေးအစီအစဉ်အကြောင်းဖြစ်ပါတယ်။တစ်ဆက်တည်းဘင်္ဂလားဒေ့ရှ်ဘက်မှာတော့နေရာထိုင်ခင်းအခက်တွေ့နေကြတယ်ဆိုတဲ့ဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမြေနေရာနဲ့လူဦးရေမဆန်ဘဲကြက်ညက်ပြီးနေထိုင်နေကြတဲ့တန်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေအတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေပို့ပေးဖို့လမ်းတွေမကောင်းတာနဲ့ဆိုးဝါးလှတဲ့ရာသီဥတုတို့ကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲဖြစ်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေလီဇာရှ်လိုင်းပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့နာဆင်ကြည့်ကြရအောင်ပါရှင်။ကော့ဆက်ပဇာမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေ၈သိန်းကျော်ရှိကြောင်းနိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကဖော်ပြလိုက်ပါတယ်။၆သိန်းကျော်ကတော့လွန်ခဲ့တဲ့2လအတွင်းမြန်မာနိုင်ငံကထွက်ပြေးလာကြသူတွေပါ။တခြားလူတွေကတော့မြန်မာနိုင်ငံထဲမှာဖြစ်နေခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းရောက်လာကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်။နောက်ထပ်ရောက်လာသူတို့ဟာဖြစ်တယ်လို့စောက်ထားတဲ့အမိုးကအောက်မှာလူနဲ့နေရာမဆန့်အောင်နေနေကြရတဲ့အကြောင်း IOM ရဲ့ပြောခွင့်ရ Joe Millman ကပြောပါတယ်။မိုးတွေတဲတဲမဲမဲရွာနေတာနဲ့တခြားထောက်ပံ့ပို့ဆောင်ရေးအဟန့်အတားတွေကြောင့်လည်းအဲ့ဒီနေရာတွေကိုစောက်လုပ်ရင်းနဲ့ကယ်ဆယ်ရေးပစ္စည်းတွေပို့ပေးဖို့အခက်အခဲဖြစ်နေတယ်လို့သူကပြောပါတယ်။ဒုက္ခသည်တွေစီထောက်ပံ့ရေးပစ္စည်းတွေပို့နိုင်အောင်လမ်းတွေဘေးမှာရေမြောင်းတွေဖောက်ထုတ်ချဖို့လှေကရစ်တွေဖောက်လုပ်ဖို့မလုံမဖြစ်လုပ်ရမယ့်လိုအပ်ချက်တွေကိုအမြန်ဆုံးဆောင်ရွက်ကြရမှာဖြစ်တယ်လို့သူကပြောပါတယ
်။ For example,741,000 liters of water have been trucked into the settlements with limited access to water, especially in locations.
ဒုက္ခသည်စကန်တွေထဲမှာဆေးဝါးလိုအပ်ချက်တွေကလည်းအများကြီးများပါတယ်။ထူးသဖြင့်ဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်ကိုရောက်ဖို့ခီးအရှည်ကြီးလျှောက်ခဲ့ကြပါလိမ့်မယ်။လာယာလန်တခြားမှာလည်းရုပ်ပိုင်းဆိုင်ရာအားဖြင့်နောက်ပြီးလိမ်ပိုင်းဆိုင်ရာအားဖြင့်မတရားပြုတာတွေကိုလည်းခံခဲ့ကြပါတယ်။အခုဆိုရင်လူ၈သိန်းကျော်အတွက်အဆင်သင့်မရှိသေးတဲ့နေရာတွေမှာသူတို့ကလူနဲ့နေရာနဲ့မမျှပဲနေနေကြရပါတယ်
ဒုက္ခသည်တွေဟာလက်ပလာနီးပါးနဲ့ရောက်လာကြတာလို့လည်းသူကပြောပါတယ်သူတို့ဟာဒီလောက်ဆိုးတဲ့ရာသီမှာနေရာထိုင်ခြင်းစောက်ဖို့ဘာမှမရှိကြပါဘူး IOM ကမိသားစုတွေနေထိုင်နိုင်မဲ့နေရာထိုင်ခြင်းအတွက်စောက်လုပ်ရေးပစ္စည်းတွေထောင်ပေါင်းများစွာပေးဝေခဲ့တဲ့အကြောင်းလည်းပြောပါတယ
် Medical needs in the camps are extremely high especially considering that many of the refugees would have walked long distances
ဥပမာပြောရရင်ရေလစ်တာပေါင်း9,000-4,000ကိုဒုက္ခသည်တွေအထူးသဖြင့်တက်ကြီးရွယ်တွေနဲ့ကလေးတွေနဲ့နှီးဆုံးနေရာစီးရောက်အောင်ပို့ပေးဖို့တောင်ကုန်းတွေမှာလှေကရစ်တွေလိုပါတယ
် IOM အဖွဲ့အနေနဲ့အရေးပေါ်တဲ့အခြေခံကျန်းမာရေးဝန်ဆောင်မှုတွေကိုလူနာပေါင်း 9,000-3,000 အထက်ပေးပြီးခဲ့ပြီဖြစ်ကြောင်းမေမန်ကပြောပါတယ်ခူတပ်လောင်းဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေအတွက်တားဖွားခန်းနဲ့လူနာဆောင်အများပြားလည်းရှိနေပြီဖြစ်ကြောင်း IOM ရဲ့ပြောခွင့်ရ Joe Millman ကပြောပါတယ်ရှင်VOA မြန်မာတန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA Internet ဆက်မြနာကနေပြီးတော့လည်းတပြေးညီအချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ခု VOA American အတိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာဘက်စာအစီအစဉ်မှာမနေ့ကအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းတွေနဲ့အတူသိပ္ပံနဲ့နှီးပညာအမျိုးသမီးကန္တာစတဲ့အစီအစဉ်တွေနှာစင်ကြရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ28ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာကန္တာတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အဘော်မပြည့်ဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်ရိုဟင်ဂျာတွေနိုင်ငံတကာအကြမ်းဖက်မှုနဲ့ဆက်ဆက်နေရကိုလူတွေအလေးမထားကြဘူးဆိုတဲ့ကောင်းစဉ်နဲ့ ANI News မှာရေးသားထားတာကိုတင်ပြလိုပါတယ်မြန်မာစစ်တပ်ကမွတ်စလင်ရိုဟင်ဂျာတွေကိုမောင်းထုတ်နေရဆိုတာမီဒီယာတွေကအကြက်တဝင်းဖော်ပြနေကြပေမဲ့ရိုဟင်ဂျာတွေဟာနိုင်ငံတကာအစ္စလာမစ်အကြမ်းဖက်ဝါဒနဲ့ဆက်ဆက်နေရကိုသိကယူမဆိုင်ကြဘူးလို့ယခင်အမေရိကန်ကာကွယ်ရေးဝန်ကြီးဒေါ်နယ်ရမ်စဖယ်ဒ်ရဲ့အီရန်ရေးရာအရာရှိလော်ရန့်စ်ဖရန်ကလင်က gaystorminstitute.org မှာရေးပါတယ်မြန်မာပြည်ကအစ္စလာမစ်ဝါဒီတွေနဲ့ပြပကသူတို့ကိုထောက်ခံသူတွေဟာပါကစ္စတန်ကအကြမ်းဖက်ကွန်ရက်တွေနဲ့ပင်လယ်ကွေ့နိုင်ငံတွေမှာရောက်နေတဲ့ရိုဟင်ဂျာတွေရဲ့အထောက်အပံ့တွေနဲ့ရခိုင်ဒေသမှာအစ္စလာမ်ဘာသာရေးရှရီယာဥပဒေကျင့်သုံးတဲ့နိုင်ငံထူထောင်ကျင်နေကြတာဖြစ်ပါတယ်မြန်မာလူမျိုးရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ERSA အဖွဲ့ဝင်တွေဟာဒီစစ်ပွဲအတွက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်အကြမ်းဖက်စခန်းတွေမှာသင်တန်းတိုက်ခိုက်ကြတယ်လို့ယူဆရပါတယ်သူတို့ကိုဆော်ဒီအရေဗျာနဲ့ပါကစ္စတန်ရောက်ရိုဟင်ဂျာတွေကလည်းငွေကြေးထောက်ပံ့တွေပေးနေကြတယ်လို့ဘရပ်ဆဲလ်အခြေစိုက် ICG ခေါ်နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကိုကူကာပြီးလော်ရန့်စ်ဖရန်ကလင်ကရေးပါတယ်ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့တွေဖြစ်ကြတဲ့ဟာရကတ်ဦးဂျီဟတ်အစ္စလာမီလက်ရှ်ကာ-ဒိုင်ဗာနဲ့ဂျိုင်းရှ်အီမူဟာမက်ဆိုတဲ့အဖွဲ့သုံးဖွဲ့ကရိုဟင်ဂျာဂျီဟတ်ဒစ်တွေကိုစစ်တကောင်းနယ်ဘက်မှာစစ်တင်နှံပေးနေတယ်လို့ဆိုပါတယ်အယ်ကာအီဒါအဖွဲ့ကလည်းဂျီဟတ်ဒစ်အဖွဲ့ဝင်တွေရိုဟင်ဂျာတွေဒုက္ခရောက်ရတဲ့အတွက်မြန်မာကိုဒဏ်ခတ်ဖို့ဆော်နေပါတယ် IS နဲ့တာလီဘန်တို့ကလည်းမြန်မာနိုင်ငံပေါ်အလားတူဂျီဟတ်စစ်ပွဲဆင်နွှဲဖို့နှိုးဆော်နေကြတာပါပြည်ပအစိုးရတွေရဲ့အထောက်ပံ့ပေးမှုကအကြမ်းဖက်သမားတွေမြန်မာနိုင်ငံထဲမှာမွတ်စလင်ပြည်နယ်ထူထောင်ဖို့အပိဒလိုဖြစ်နေပါတယ်မလေးရှားနဲ့အင်ဒိုနီးရှားတို့ကဆိုရင်ရိုဟင်ဂျာတွေကိုမွတ်စလင်တွေကကာကွယ်ကြဆိုပြီးပြောနေတာပါအပြစ်မရှိသူတွေအပေါ်နှင်းဆဲနှိပ်ကွပ်တာကိုဟန်တာတာအပြင်လွတ်လပ်မှုထွန်းကားတဲ့နိုင်ငံတကာအသိုင်းအဝိုင်းတွေကိုမြန်မာနိုင်ငံပါဝင်ဖို့ကြိုးပမ်းအထောက်အနေရဲ့အချိန်အဟွန်ကိုလည်းပဲမပြတ်ပြအောင်ထိန်းသိမ်းဖို့အရေးကြီးတယ်လို့ရေးသားထားပါတယ်ခင်ဗျာ
မတည်ငြိမ်တဲ့ရခိုင်ပြည်နယ်အတွက်အရက်ဖက်ဥဆောင်တဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေစတင်နေပြီဆိုတဲ့ကောင်းစဉ်နဲ့မြမအရေးကျွမ်းကျင်သူလယ်ရီယေကင်ရဲ့အသုံးသက်ချက်ကို Bangkok Post သတင်းမှာဖော်ပြထားပါတယ်။ဒီရခိုင်ဒေသပြန်လည်တည်ငြိမ်ဖို့အတွက်ဒေါန်ဆန်းစုကြည်ကအရက်ဖက်ကိုဥဆောင်စေခြင်းတလို့အရက်ဖက်စီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းကလည်းငွေအားလူအားတက်နိုင်တဲ့မြတ်ကူညီဖို့ကတိပြုကြပါပါ။ဒါအပြင်ပြန်လည်ထူထောင်ရေးအတွက်ဖွဲ့စည်းလိုက်တဲ့ UEHRD ရဲ့လုပ်ငန်းရှင်အစိတ်ပိုင်းတစ်ခုဖြစ်တဲ့အလုပ်ဖွဲ့၉ဘွဲ့ကိုလွန်ခဲ့တဲ့၁၀ရက်ကပဲဖွဲ့စည်းလိုက်ပြီးဒေသရင်းအဓိကလိုအပ်ချက်တွေကိုလှုပ်ဆောင်ဖို့ဒေါစုကစီစဉ်နေတယ်လို့ဆိုပါတယ်။ရခိုင်ဒေသလုံခြုံရေးအတွက်စစ်တပ်ကသူ့လက်သူ့ချီလှုပ်ချင်ပေမဲ့ဒေါစုကခွင့်မပြုခဲ့တယ်လို့ပြီးခဲ့တဲ့လကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးနယူးယောက်ကိုသွားဖို့ကိစ္စတော့သမရာကြီးဦးထင်ကျော်ပါပြည်ပကိုဆေးကုဖို့သွားနေတော့မို့စစ်ဖက်ကလာတဲ့ဒုသမရလက်ထဲတိုင်းပြည်ကိုမထားခဲ့နိုင်တဲ့အတွက်မသွားခဲ့ပါဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲကုလတို့လူခွင့်ရေးအဖွဲ့တို့ကစစ်တပ်ရဲ့လောက်ရက်ကိုဝိုင်းဝန်းရှုံချတာတွေဟာနိုင်ငံရဲ့ဒီမိုကရေစီရှေ့ရေးအတွက်ဆိုးဝါးစေမယ်လို့ယုံကြည်တဲ့ဒေါ်စုကလက်မခံခဲ့ပါဘူးတဲ့။ဒါပေမဲ့ကာကြုံနဲ့ဒေါ်စုတို့ကြားတဖြည်းဖြည်းပိုးပြီးကင်းကွာလာတာတွေ့ရတယ်လို့စစ်ဖက်အတိုင်းဝန်းကဒေါ်စုပေါ်မှာမယုံကြည်မှုတွေလည်းတနေ့တခြားတိုးလာနေတယ်လို့ပြောပါပါတယ်စစ်တပ်ကိုနိုင်ငံတကာကအပြစ်တင်နေတယ်လို့အမေရိကန်နဲ့ဗြိတိန်တို့ကအရေးယူမယ်ဆိုပြီးဖိအားတွေပေးလာတာတွေဟာဒေါ်စုရဲ့လက်ချက်မကင်းဘူးလို့စစ်တပ်ကယုံကြည်နေတယ်လို့သူတို့ဟာဝိုင်းပြီးတိုက်ခိုက်တာကိုခံနေရတယ်လို့ယူဆလာတာကြောင့်တကယ်လို့များသ တို့အတွက်ထပ်ပေါက်မရှိတော့ဘူးလို့ယူဆလာရင်အာနာသိမ့်တဲ့အထိဖြစ်လာနိုင်တယ်လို့သုံးသပ်ထားပါတယ
်ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချထားပါတယ်ရှင်
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော့
shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက s h o o t shoot ကပြစ်တာဒီနေရာမှာ shoot ကို o f f off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ y o u i yo ကသင်ဤ m o u t h mouth ကပါဇက်ဆိုတော့စကပိုက်လုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အသေးပဲကစကားကိုပြောတင်လာတဲ့ပို့ပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာလေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်အများအပြားစကားဆိုတာဟာပြောတင်လာတဲ့ပို့ပြောရင်အမှားပါလိမ့်ရှိတာသောရရှိများလည်းအသည့်ဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပြစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
Johnny mean stocks မှာယင်းနှီးမြုံနှံလိုက်တာငွေတွေဘယ်လောက်ရလိုက်တယ်ဆိုတဲ့အကြောင်းလီလုံးမထွားလီနဲ့ stock ဈေးတွေဟာအတက်အကျရှိစမဲဆိုတာလေမင်းလည်းအသိပါလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
လီလုံးထွားတယ်လီပစ်တယ်အာချောင်းတယ်လို့ပြောခြင်း idiom အသုံးရဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်မကင်လေးဟာမြန်မာနိုင်ငံမှာအမျိုးသမီးများအခွင့်အရေးအတွက်ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Triangle Women အဖွဲ့မာတီသူလည်းဖြစ်ဒါရိုက်တာလည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့34ရောက်မြောက်သမ္မတဖြစ်တဲ့ Dwight Eisenhower Foundation ကနေပြီးတော့ချီးမြှင့်တဲ့နိုင်ငံတကာကောင်းဆောင်မှုပညာတော်တင်စုနဲ့လက်ရှိမှာအမေရိကန်ကိုရောက်နေပါတယ်။ပညာတင်စုအရာသူတက်နေတဲ့တင်ဒန်းတစ်စိတ်တစ်ပိုင်းအရာသူတွဲဆောင်ခွင့်ရခဲ့တဲ့အမေရိကန်အစိုးရထိပ်တန်းအရာရှိဟောင်းတွေနဲ့အနက်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဗိုလ်ချုပ်ကြီးဟောင်းကောလင်းပါဝဲအစရှိတဲ့ပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်အခုလိုတွေ့ဆုံမှုအပြင်မြန်မာနိုင်ငံမှာအမျိုးသမီးများတန်းတူအခွင့်အရေးအခြေအနေအကြောင်းမခင်လေးနဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်ကတင်ပြထားပါတယ်ရှင်
ဒီကောလင်ပါဝါနဲ့တွေ့ဆုံပြီးရခဲ့တဲ့အချိန်မှာသူရှိကဘာအမှတ်တရမှတ်ခင်နေပညာရခဲ့ပါလေ
အဲ့ဒါတော့ကျမတို့စိတ်ဝင်စားဖို့ကောင်းပါတယ်သူကဘလောက်ပဲသူ့ကိုယ်သူနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတာဝန်ထမ်းဆောင်ခဲ့ပေမဲ့သူ့ကိုယ်သူစစ်သားကောင်းတယောက်ဆိုတဲ့ဟာကိုပေါ့နော
်ဟုတ်ကဲ့
ကိုယူပြီးတော့ပြောတာတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီခါမှာသူကပြောလဲဆိုတော့ဘလောက်ပဲတာဝန်ကြီးကိစ္စတွေကိုထူးထူးချင်ချင်ဆောင်ရွက်နိုင်ပြီပဲဖြစ်စီဘလောက်ပဲဟိုအစီအမံတွေရှိရပဲဖြစ်စီအစိုးရရဲ့ဆုံးဖြတ်ချက်ကိုနာခံပါတယ်ပေါ့နော်အစိုးရကလုပ်တင်နေလို့ကျွန်တော်ဆုံးဖြတ်ထားတဲ့ဟာတွေကိုသူတို့အနေနဲ့အကောင့်ထဲပေါ်ပြရတယ်ပေါ့နော
်
အဲ့ဒီအတွက်ဒါကျမတို့တိုင်းပြည်အတွက်ကတော့နည်းနည်းထူးဆန်းတယ်လေ
အဲ
ထူးဆန်းတယ် professional ဖြစ်တဲ့ပေါ့နော်တကယ်ကိုမှအရေးချင်းပြသွားပြီးတော့တကယ်အမြင်ရောအမြင်ရှိတဲ့တက်မရောဖြစ်ဖို့ဆိုတဲ့ဟာလည်းဒါအမေရိကန်ရဲ့ရည်မှန်းချက်တစ်ခုပေါ့ကျွန်တော်တို့မြန်မာနိုင်ငံကိုဆောင်ရွက်နေမှုစူးစမ်းနေတဲ့ပါလားဆိုတော့ဒါကတော့ကျွန်တော်အတွက်ကတော့ပို့ပြီးတော့သဘောထားတဲ့အဖြစ်ချက်တစ်ခုလို့ပြောရမယ်။ကျန်တာကတော့ဒီကလည်းနိုင်ငံသားရေးဝန်ကြီးလုပ်ခဲ့တဲ့အတွက်နိုင်ငံသားရေးရမူဝါဒတွေနဲ့ဆက်သက်ပြီးတော့ကျွန်တော်ပါလာတဲ့ အခြားသောနိုင်ငံတွေကအရှိလေပိုင်းကဘယ်လိုတွေကနေပြီးတော့မေးတဲ့မေးခွန်းတွေအပေါ်မှာအများဆုံးကြံပြီးတော့ဖြေရဲဒီထဲမှာလည်းကျွန်တော်တို့ပေါ်လစ်စီတူမှာလုတ်တင်ရတာနဲ့မလုတ်လိုက်နိုင်တဲ့ဟာတွေရှိတယ်အခုထိကိုဒါလုတ်လိုက်တာမှန်တယ်လို့ထင်နေတဲ့ကိစ္စတွေလည်းရှိတယ်ဒီလိုမျိုးပေါ့နော်ဒီစိတ်တော့ကျွန်တော်တို့ပြောကြပါမယ
်ဟိုနောက်တစ်ခုကျွန်မစိတ်ဝင်စားတာကမက်ကင်နီပေါ့နော်မြူစီးခွေးနဲ့ပတ်သက်ပြီးတော့လုတ်ဆောင်ခဲ့တာ2017ခုကတည်းကဆိုတဲ့ခါကျတော့အခုမြန်မာနိုင်ငံမှာရပ်ဖက်ဆိုးရပေါ့နော်ဒီမိုကရေစီအဆိုးရတက်လာပြီးတဲ့နောက်မှာကိုယ်တိုင်လည်းဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတယ်ဆိုတဲ့ခါကျတော့အာတာချစ်အာနေချစ်ဒီဒီတုံ့တက်မိတယ်နည်းနည်းပြောပြပေးပါလားရှင်
အဲ့မှာတော့ကျွန်မနှစ်ပိုင်းပြောချင်ပါတယ်ပေါ့နော်ဆိုးရတောင်းရှိတဲ့သူတွေရဲ့ဆောင်ရွက်မှုအပိုင်းရဲ့နောက်ပိုင်းကတော့ကျွန်တော်တို့တန်တန်ပေါ့နော်အမျိုးသမီးရေးဖြစ်ကြည့်လို့အပိုင်းရဲ့ဆိုပြီးတော့ကျွန်တော်နှစ်ပိုင်းပြောချင်ပါ
ဟုတ်ကဲ့
ဆိုးရတောင်းရှိတဲ့သူတွေအပိုင်းကတော့ဒီကျွန်တော်တို့အဲ့ဒီဆိုးရတက်လာတဲ့အခါမှာဒီကေတံဝင်ကြီးဌာနပေါ့နော်အဲ့ဒီဝင်ကြီးဌာနကကျွန်တော်တို့လို့တာမန်လွတ်လပ်တဲ့မျိုးသမီးအဖွဲ့ကြီးတွေကသူတွေကိုသူတို့အတိမတ်ပြုပြီးတော့သူတို့အခုပြန်လဲဖွဲ့စည်းရဲ့မြန်မာနိုင်ငံလုံးဆိုင်ရာမျိုးသမီးရေးရာကော်မတီမှာမျိုးသမီးဖွဲ့များကွန်ရက်ဆက်မတန်းတူညီညာရေးကွန်ရက်ဆိုတဲ့ဒီအမျိုးသမီးတွေကိုကဲကိုစားပြုပြီးတော့အတိတန့်ဖွဲ့ထားတဲ့အပြင်အမျိုးသမီးဖွဲ့ကိုထည့်သွင်းပြီးတော့ဖိတ်ခေါ်ပြီးတော့ဒီထဲမှာအဖွဲ့ဝင်ဖြစ်နေပါသေးတယ်ဒီအဖွဲ့ကြီးကလည်းပါလို့လဲဆိုတော့အဲဟိုဒီမြန်မာနိုင်ငံမှာမျိုးသမီးရေးနဲ့ပတ်သက်ပြီးအစိုးရရဲ့မူဝါဒတွေဆက်မှတ်တဲ့ကောင်မဘာတွေလုပ်တင်နေဆိုတဲ့ဟာကိုသုံးချက်ချက်မူဝါဒကိုင်လိုင်းပေးတဲ့အဖွဲ့ပေါ့နော်တကယ်တော့အကောင့်ထည့်ဖို့မှုတွေကတော့အောက်မှာသူကသူအတူတူလုပ်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံနဲ့ဆိုင်ရာမျိုးသမီးရေးကော်မတီအနေနဲ့ကတော့မူဝါဒပိုင်းဆိုင်ရာမှာသုံးချက်ပေးတဲ့အဖွဲ့တွေမှာကျွန်တော်တို့မျိုးသမီးအဖွဲ့တွေပထမဆုံးအနေနဲ့ပါဝင်ခွင့်ရခဲ့တယ်ဒါတို့ကဒီဝန်ကြီးဌာနမှာလည်းဒီတိကျအော်မြို့မီဒီပါတ်မန့်အချီရဲဒါပေမဲ့သူ့မှာအင်တန်မှလူအင်အားရောမိချီရောအားနည်းပြီးနေမတို့မျိုးမီဖွဲ့နေနေရဲဒီမှာတပွဲစိတ်ဆက်ပြီးတော့ဆောင်ရွက်မှုတွေနဲ့တကယ်ကိုမှဒီနေ့တွေ့နေကျွန်တော်တို့အကူအညီချောင်းနဲ့ပေးတဲ့ဟာမျိုးတွေတွေ့ရတယ်။အများကြီးလုံးဖို့တန်လေးရတော့ပြန်နေဒါပေမဲ့ဒါကကျွန်တော်တို့ခေါင်းနဲ့အပြောင်းလဲလို့မြင်နေဒါကိုကျွန်တော်တို့ဆက်ပြီးတော့အားရှိအောင်အချိန်ဟုန်နဲ့တိတိကျအောင်လုပ်နိုင်အောင်တော့ကျွန်တော်တို့ဆက်ပြီးတော့ပူပေါင်းဆောင်ရွက်တိုက်တွန်းဖို့ဆိုပဲ။နောက်တစ်ပိုင်းကတော့ကျွန်တော်တို့အမေမျိုးသမီးဖွဲ့မှာဆိုရင်ငါတက်တော့မျိုးသမီးဖွဲ့ရေပို့များလာတယ်။သို့ပေမဲ့ကျွန်မမြင်တာကတော့ကျွန်တော်တို့ရေရှည်တိတိယောက်နဲ့လုံနိုင်မှုအတွက်တော့ကျွန်တော်တို့မျိုးသမီးဖွဲ့ရာဒီထက်ပိုပြီးတော့တယောက်နဲ့တယောက်နဲ့ပေါ့နော်။ဒီအမေရိကန်မှာလည်းပြောကြတယ်လို့ပေါ့မျိုးသမီးရေထောက်ရှာမှုအကြီးကြီးပေါ့နော်။ဒီလိုဟာမျိုးကိုအစဉ်တစိုက်လုပ်ဖို့အတွက်ကတော့ကျွန်တော်တို့အများကြီးစူးစမ်းအောင်ပဲလို့ယူဆတယ်။အဲ့လိုစူးစမ်းတဲ့အခါမှာလည်းကျွန်တော်တို့မှာနေပညာပိုင်းဆိုင်ရာငွေကြေးပိုင်းဆိုင်ရာတွေကလည်းအခုမှတော့အခုကြောင်းရင်းကရင်နဲ့လုပ်နေရတဲ့အတွက်ဒါလေးလည်းပါမယ်နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်မှာကအစစ်အစိုးရလက်အောက်မှာလည်းနှစ်ခြေလမ်းများနေခဲ့ရတဲ့အတွက်လူတွေဟာတယောက်နဲ့တယောက်မယုံကြည်မှုတွေတန်လျာရှိမှုတွေဒါမျိုးတွေကလည်းဘယ်နေရာမှောင်မဆိုရှိနေတဲ့အခါကျတော့ပူးပေါင်းဆောင်ရွက်တဲ့အခါမှာတယောက်နဲ့တယောက်နားလည်မှုရအောင်ယုံကြည်မှုရအောင်လုပ်တဲ့အခါမှာတော့အခုထိတော့အခက်အခဲမှုရရရှိတယ်။ဒါမှန်ပြည်သူတွေအနေနဲ့ဆိုရင်တော့အမျိုးသမီးတွေပေါ်အစံဖက်တာမျိုးတွေဆိုတာအရင်ကရာဇဝတ်ကျောင်းကအရေးယူလို့ရတယ်လို့ဒါကအမှုရောက်တယ်ဆိုတာကိုသိမသိဘူးခုနောက်ရတဲ့အပိုင်းဝင်ကျွန်တော်တို့ရဲ့အထင်ရှားပေးမှုတွေလှုပ်လာတဲ့အခါကျတော့မီဒီယာတွေကတစင်နေတာတွေကိုထုတ်ပေါ်ပြောဆိုမှုတွေရှိလာတဲ့အခါကျတော့ဒါတွေဟာအရေးယူလို့ရတယ်တိုင်တန်းလို့ရတယ်ဆိုပြီးတော့ပိုတိလာတယ်အရင်တော့ဆိုရင်တော့ဒါတွေကရှက်ပြီးကြောက်ပြီးတော့သူတို့မှရင်ငုံနှုတ်ပိတ်ပြီးတော့ခံရတဲ့သူကပိုပြီးနစ်နာမှုတွေရှိတယ်အခုတော့အနည်းဆုံးတော့သူတို့တိုင်တန်းရမယ်ဒါတွေကိုတိုင်မြင်ရမယ်ဆိုတဲ့ဟာတွေကိုပိုပြီးတိလာတော့တိုးတက်တဲ့ပြောင်းလဲမှုလို့ပြောလို့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကျမလေ့လာမိတာကပေါ့နော်အခုဒေါန်ဆန်းစုကြည်ကတော့နိုင်ငံတော်အကြံပေးပုဂ္ဂိုလ်ပေါ့နော်ဆုရခေါင်းဆောင်တူဖြစ်လာပြီမလို့လဲနိုင်ငံရေးမှာအမျိုးသမီးအပါဝင်ထုတ်ရှားမှုနည်းတယ်လို့ခေါင်းဆောင်ပိုင်းမှာလည်းအဆုံးဖြတ်ပေးနိုင်မယ့်နေရာတွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍကနည်းပါးစဲရှိတာကျမတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မခင်ကြီးဘယ်လိုတုံ့ပြန်ကြမှာလဲရှင်
အဲ့အမှန်ပါပဲဒီအမျိုးသမီးတွေခေါင်းဆောင်မှုနေရာမှာကတော့ဟိုအားနည်းနေသေးတယ်ဆိုတာအမှန်ပါပဲပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအမှကျွန်တော်တို့ကအမျိုးသမီးကဆရာဆိုင်တုံးကျော်လှုပ်တော်တွေကိုရောက်လာဆိုင်နေပေါ့နော်ဒါနေရာတွေမှာလည်းဒီလိုပါပဲအားနည်းနေသေးတယ်ဟိုစီဝါရေးကဏ္ဍမှာထူးချွန်တဲ့အမျိုးသမီးတွေတော့ရှိနေရပေါ့နော်ဒါပေမဲ့အဲ့နေတဲ့ကြားရရပဲနေတဲ့အထက်မှာမှတချို့တော့အများစုပေါ့နော်အမျိုးသမီးတွေဟာတော်တော်မှတက်တက်ကြွကြွနဲ့သူတို့တွေဟာအမျိုးသားတွေနဲ့တန်းတူစွမ်းဆောင်နိုင်နေဆိုတာကိုဖျက်ဖို့တော့လေသူစူးစမ်းနေတာတွေ့ရတဲ့အတွက်ဒါကတော့အားရစရာကောင်းဘူးသို့ပေမဲ့ကျမတို့ကဒလိလိုက်ကြောင်လားဘာကြောင့်မှမသိတဲ့ပေါ့နော်အကြောင်းပေါင်းများစွာကြောင့်ပေါ့နော်ကျမတို့အမျိုးသမီးတွေကိုယ်တိုင်ကိုယ်ကလည်းအမျိုးသမီးဆိုတာဒီလိုပဲနေရမယ်ဆိုတဲ့အစဉ်လာတဲ့ဟာရုံးမထွက်နိုင်တာလည်းတက်တနာတစ်ခုဖြစ်နေပါလေနောက်တစ်ခုကတော့တော်ဝင်ရှိတဲ့ဒီအစိုးရနော်ဟိုဟာဆက်မှတ်သူတွေကအမျိုးသမီးတွေကိုဒီလိုခေါင်းဆောင်မှုနေရာတွေမှာပါဝင်အောင်နိုင်ငံရေးမှာပူပေါင်းဝင်လာအောင် ဟိုတကယ်ကိုမှစီမံကိန်းတွေအစီအစဉ်တွေနဲ့စနစ်တကျရေးရှိစီမံကိန်းတွေနဲ့ဆောင်ရွက်တင်တယ်လို့ထင်ပါတယ်ကျွန်တော်တို့ဟိုမျိုးမိအဖွဲ့လေးတွေကဆောင်ရွက်တယ်ဆိုတော့လက်တဆုပ်စာလေးကိုပဲကျွန်တော်တို့အော်ကုညီပေးနိုင်မှာပါ။အော်နိုင်ငံတော်မှာတာဝန်ရှိတဲ့သူတွေကစီမံကိန်းအစီအစဉ်တွေနဲ့စနစ်တကျရေးရှိစီမံကိန်းတွေဆွဲပြီးလုပ်မှသာဒီနောက်5နှစ်မှနောက်10နှစ်မှတက်လက်ပိုင်းအမျိုးသမီးတွေအထိပ်ပိုင်းနေရာတွေရောက်လာမယ်။ကျွန်တော်တို့တန်းကျင်တာဝန်တွေကိုဖျောက်ချောင်းထိုင်နိုင်မယ်ဖို့စဉ်းစားဖြစ်နေမယ်ဆိုတဲ့ဟာမျိုးတော့ရှိတဲ့အတွက်တာဝန်ရှိတဲ့သူတွေအနေနဲ့ပုံပြီးတော့ဒီထက်ကောင်းမွန်တဲ့စီမံကိန်းတွေအစီအစဉ်တွေနဲ့ဆောင်ရွက်တင်ပြီးလို့တော့ကျွန်မထင်ပါတ
ယ်။ကျွန်မနောက်ဆုံးအနေနဲ့မေးချင်တာကမခင်လေးရဲ့မြို့ပြည်များခွေးနဲ့ပတ်သက်ပြီးတော့ကျိုးပန်းဆောင်ရွက်ရမှာမြင်စီကြီးနဲ့အိမ်မက်ကဘာပါလဲရှင
်အဲ့ဒါကတော့ကျမတို့ဈာမဟိုဒန်းသူတရားနဲ့တရားကိုလက်တွဲဆောင်ရွက်ပြီးတော့ကျမတို့အခုလိုချိန်မှာတိုင်းပြည်ကနေထူထောင်ပြီးဆောင်ရွက်နေတဲ့အချိန်မှာကိုတက်နိုင်တဲ့ဘက်ကနေဝန်ဝန်ကူညီဆောင်ရွက်ဖို့ပါပဲအဲ့လိုဆောင်ရွက်ဖို့ဆိုတာနိုင်ငံရေးလုံခြုံရေးမှာစီးပွားရေးမှာဦးဆောင်နေမှာမဟုတ်ပဲကိုမိသားစုဘွားမှာပဲကိုမိသားစုတွေဟိုအမြင်ဖွင့်မှုတာဝန်ကြီးတွေအတွက်ဒီလိုဟာမျိုးတွေမှာပါဆမျိုးသမီးတွေအားစားဆောင်ရေးရှိတဲ့ဥဆောင်နိုင်တဲ့မျိုးသမီးတွေဖြစ်အောင်စံပြမျိုးသမီးတွေဖြစ်အောင်လုံဆောင်ပြနိုင်တဲ့ဟာမျိုးရှိစေတင်တာကျွန်မရဲ့အိမ်မက်ပါဒါမှသာကျွန်တော်တို့ဟိုအမျိုးသမီးတွေကိုအမျိုးသားတွေကိုအစားပေါင်းဝင်ခြင်းပါပါလေးစားအတူယူပြီးတော့ဒီလိုဟိုစံပြပုဂ္ဂိုလ်မျိုးအဖြစ်သဘောထားပြီးတော့ဝိုင်းဝန်းကြိုးစားလာမယ်လို့ထင်ပါတယ်တကယ်တော့ဘယ်သူမှနေရာပေးစရာမလိုဘူးအခွင့်အရေးဆိုတာလည်းမိုးရပါနိုင်လို့ဖြစ်ပေမဲ့ဒီလိုအခွင့်အရေးတွေနေရာတွေကိုကျွန်တော်တို့တိတ်ပြီးကြောလို့မရတဲ့အခြေအားမျိုးမှာကတော့ကျွန်တော်တို့အမျိုးသမီးတွေကဒီထက်ပိုပြီးတော့ကြိုးစားပြရမယ်အလုပ်လုပ်ပြရမယ်အဲ့လိုအလုပ်လုပ်ပြဖို့လည်းအားလုံးညီညီလုပ်ဖို့လိုမယ်ဆိုတာကျွန်တော်ကပြောချင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မခင်နေ
bend but never break me cause it only serves to make me လာလာဒန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
် acid deposition လို့ခေါ်တဲ့ acid တွေအနေချတယ်လို့ဆူဝေးပြီးကြောက်တာကို acid mold လို့ခေါ်ပါတယ်ဒီတစ်ပတ်တော့ဒီ SMO ရဲ့သဘောသဘာဝနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပြပေးမှာပ
ါ။တမအားဖြင့်တော့ SMO လို့ပြောကြတယ်။သိပ္ပံနည်းအရဆိုလို့ရှိရင် acidic deposition လို့ခေါ်တယ်။သူကမိုးတွေမကတည်ဘူး။သူကအချောက်လည်းကျတယ်အဆိုလည်းကျတယ်။ Sulfur dioxide တွေရဲ့ nitrogen oxide တွေနေတူတွေကိုရောက်သွားမယ်။ရောက်သွားပြီးအိမ်မှာရေရှိတယ်အောက်ဆီဂျင်ရှိတယ်နောက်အောက်ဆီဂျင်ကိုတုံးပြီးတော့တပ်ပြုလို့ရတဲ့အရာတွေလေထုထဲမှာရှိတယ်။အဲ့ဒါတွေနဲ့ပေါင်းပြီးလို့ရှိရင်များပြားတဲ့ acid ပါတဲ့ drop down တွေဖြစ်လာတယ်။တချို့ကကဘာမီပေါ်ကို6တွေ့တဲ့အတွင်းပြင်ပုံတံအဖြစ်ပြန်ကျလာတယ်။တချို့ကဆိုစစ်တဲ့ပုံတံအဖြစ်ကျလာတယ်။6တွေ့တဲ့ပုံတံနဲ့ကျလာတယ်ဆိုတော့ဘာလဲဆိုရင်တောင်းဝင်အနေနဲ့အမှုံအနေနဲ့ကျလာတာ။ဆိုစစ်တဲ့အနေနဲ့ဆိုတာကြတော့မိုးအနေနဲ့ကျမယ်၊ဆီးနှင်းအနေနဲ့ပြန်မယ်၊မြူအနေနဲ့ကျမယ်၊မြူရင်းမှိုင်းတာဒါမျိုးလည်းဖြစ်နိုင်တယ
်။ acid မိုးနဲ့သဘာဝမိုးရေပါကွာချပါတယ်
။တဘာဝအတိုင်းနာရဲ့မိုးဆိုတာအငြိအကြီးတွေမပါဘဲနဲ့ကြာလာတဲ့မိုးကြီး။များသောအဖြစ် pH က 5.6 ရှိတယ်။ pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion နဲ့မာနိုင်တဲ့အတိုင်းအစဘလောက်ရှိတယ်လဲဆိုတိုင်းနဲ့အတိုင်းအတာသတ်မှတ်ချက်ဖြစ်တယ်။ pH ကရ1ကနေ14အထိရှိတယ်။အလဲမှာကြားနေဖြစ်တဲ့ pH က9။အဲ့တော့ pH က9ထက်နည်းလို့ရှိရင်သူက acid များတယ်pH က9ထက်များလို့ရှိရင် acid နဲ့ပြီးတော့ alkali လို့ခေါ်တဲ့အတ္တစားဓာတ်တွေကများလာတယ်။သဘောမိုးရဲ့ pH က 5.6 လောက်ဖြစ်နေတယ်။ဘာဖြစ်လို့ 5.6 ဖြစ်နေလဲဆိုတော့ဘာဝအားဖြင့် carbon dioxide တွေရှိတယ်လေထုထဲမှာ။အဲ့ carbon dioxide တွေကမိုးရေထဲမှာနည်းနည်းပါးပါးပျော်တဲ့အခါကျတော့ carbonic acid ဖြစ်တယ်။ carbonic acid ကမိုးရေထဲမှာပျော်နေတော့မိုးရေရဲ့သဘာဝကနည်းနည်း acid တက်ကလေးတော့ပါတယ်။အဲ့ carbonic acid ကပျော်တဲ့ acid ကလေးဖြစ်တယ်။ဒါဖြင့်တကယ် acid rain ဆိုတာပါလဲဆိုလို့ရှိရင် H2SO4 လို့ခေါ်တဲ့ sulfuric acid နဲ့ဓာတုသင်္ကေတ HNO3 နဲ့ပြောတဲ့ nitric acid တွေကို acid mold လို့ခေါ်ကြတာဖြစ်တယ်။ sulfuric acid ဆိုရင် sulfur dioxide sulfur dioxide ကလေထဲရောက်သွားတဲ့ sulfur dioxide ကအောက်ဆီဂျင်ရဲ့ရေရဲ့ပေါင်းပြီးတော့ sulfuric acid ဖြစ်တယ်။ nitrogen oxide ကကြတော့လေထဲမှာရှိတဲ့အောက်ဆီဂျင်ရဲ့ရေရဲ့ပေါင်းပြီးတော့ nitric acid ဖြစ်တယ်။အဲ့တော့ဒီ acid တွေကခုနcarbonic acid တော့မဟုတ်သူကအမတန်ပြင်းတဲ့ acid ဖြစ်တယ်။အဲ့ဒါကို acid mold လို့ခေါ်ကြတယ်။အဲ့ဒီ sulfur dioxide တို့ nitrogen oxide တို့တွေကစည်ယုံအလုပ်ယုံနေမျိုးကိုခေါင်းနဲ့ဆက်ထွက်လာတာဖြစ်တယ်
။ acid mold ဟာလူသားတွေကြောင့်ဖြစ်လာတတ်တယ်လို့သ တဘာဝဖြစ်စဉ်တွေကြောင့်လည်းပေါ်လာတတ်ပါတယ်
။မီးရောင်တွေပေါက်တဲ့အခါမှာမီးရောင်တွေကတောင်ငွေထဲမှာဟိုက်ဒရိုကလိုရစ်အက်ဆစ်တွေပဲပါတယ်။အဲ့ဟိုက်ဒရိုကလိုရစ်ကရေနဲ့ပေါင်းလို့ရှိရင်ခဏဖြစ်တဲ့အက်ဆစ်မျိုးဖြစ်မယ်။အဲ့တော့ဟိုက်ဒရိုကလိုရစ်အက်ဆစ်ကလည်းပြင်းတဲ့အက်ဆစ်ပဲ။ဒါမျိုးဖြစ်တာမျိုးတွေအလားစကားတော့နယူးဇီလန်တို့မှာလည်းရှိတယ်။အများသောမြေမီးရောင်တွေမှာပေါက်မယ်ဆိုလို့ရှိရင်ရေငွေ့တွေပါတယ်ကာဗွန်ဒိုင်အောက်ဆိုက်တွေဆာဖာဒိုင်အောက်ဆိုက်တွေဟိုက်ဒရိုဂျင်ဆာဖိုက်တွေကာဗွန်မိုနောက်ဆိုက်တွေပါတယ်ဟိုက်ဒရိုဂျင်ကလိုရိုက်တွေဟိုက်ဒရိုဂျင်ဖလိုရိုက်တွေပါတယ်အဲ့ဒါတွေကဆလီထဲမှာရေတွေနဲ့ပေါင်းပြီးတော့ acid မိုးဆိုပြီးတော့သဘာဝအားဖြင့်ဖြစ်တတ်တယ
် acid မိုးဖြစ်စေတဲ့ဓာတ်တွေဘယ်လိုပြန့်နှံ့နိုင်လဲဆိုတာကိုကြည့်ရအောင်ပါ
acid မိုးကဆာဖာဒိုင်အောက်ဆိုက်တွေနောက်ဆိုဂျင်အောက်ဆိုက်တွေထုတ်လွှတ်လိုက်တဲ့နေရာရဲ့လေးစုံလေးအောက်မှာဖြစ်လေရှိတယ်သို့တော့အဝေးကိုလည်းသူကခါနဲ့တဲဆောင်သွားနိုင်ပြောကြမယ်ဆိုတဘာဝအပြောက်ဖြစ်တဲ့ SMO ပဲဒီမှာအင်ဒိုနီးရှားမှာရှိတဲ့ဂျာဗာနဲ့ဆူမာထရာကျမှာမီးတောင်ကျွန်းလေးရှိတယ်။1883ခုနှစ်ကဆိုလို့ရှိရင်ပေါက်လိုက်တာမြူလေးတွေဆိုင်းပြီးတော့အဆိုင်ခဲတွေကပါလာတာ73ရက်ကြာတဲ့အခါမှာနယူးယောက်ကိုရောက်လာပါလေအမေရိကန်ပြည်ကအဲ့လိုဆိုတော့သူတို့ကအကြာကြီးအဝေးသွားနိုင်တယ်။ဒါကြောင့် acid rain ပြဿနာဟာဒေသတစ်ခုတည်းပဲဝင်းကျင်တစ်ခုတည်းဖြစ်နေတာမဟုတ်ဘူး။အဲ့ပတ်ဝန်းကျင်မှာအကုန်ဖြစ်မှာပဲ
SMO ဖြစ်စေတဲ့ဓာတ်တွေထဲမှာအန္တရာယ်ကြီးတဲ့ဓာတ်တွေပါနေပါတယ်
။ဆာဖာဒိုင်အောက်ဆိုက်ကရှူလိုက်မိလို့ရှိရင်အသက်ရှူလန်းကြောင်းမှာပြဿနာတွေဖြစ်တယ်။နိုက်ထရိုဂျင်အောက်ဆိုက်ဆိုတာမှလည်းနိုက်ထရစ်အောက်ဆိုက်နဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ရှိတယ်။နောက်နိုက်ထရိုက်အက်ဆစ်နိုက်ထရစ်အက်ဆစ်တွေရှိတယ်။အဲ့ပါနိုက်ထရိုဂျင်ဒိုင်အောက်ဆိုက်ဆိုလို့ရှိရင်တကယ်လို့မရှူတာများသွားမယ်ဆိုရင်ပန်းနိုင်ရင်ကျဆိုရှင်လေသူကပန်းနိုင်ရင်ကျတွေအရန်ထလာမယ်။ယိုးတန်းလူစီလေးပြွန်လန်းကြောင်းမှာရောင်းလာတာတွေဖြစ်မယ်။နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကိုချင်းတူတူတင်းမှာပါဝင်တဲ့နှုံးများကိုရှူလိုက်မိမယ်ဆိုလို့ရှိရင်အသက်ရှူနေပတ်သက်ပြီးပေးအန်နဲ့ကြံ့ရမှုတွေဖြစ်တယ်။အဲ့တော့ဒီတန်းငွေတွေလေထဲရောက်သွားတဲ့ခါမှာရေနဲ့ပေါင်းပြီးလို့ရှိရင်အငွေတွေဖြစ်မယ်နော်။အဲ့ဒါပြီးတော့အရေးတွေဖြစ်မယ်။အဲ့တော့သူကပြန်ကြံ့လာမယ်၊ခြောက်အနေနဲ့ကြံ့မယ်၊အဆူအနေနဲ့ကြံ့မယ်
။မြေပြင်မှာရှိနေတဲ့တက်ရှိတက်မဲတွေအပေါ်မှာ SMO ရဲ့ဩဇာတက်ရောက်မှုဟာအဓိကအချက်နှစ်ချက်ပေါ်မူတည်နေပါတယ်
။ပထမကမြေသားတွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကဘယ်လိုရှိတယ်လဲဆိုတော့ပေါ်လေတည်တယ်နောက်တစ်ခုကအဲ့မြေသားမှာအောက်ခံကြောက်သားတွေပါရှိတယ်လေဆိုတာပေါ်လေတည်တယ်ဥပမာအောက်ခံကြောက်သားကထုံးကြောက်ဖြစ်လို့ရှိရင်ကယ်လ်ဆီယမ်ကာဗွန်နိတ်နဲ့ဖွဲ့စည်းထားတယ်သူက base လို့ခေါ်တဲ့ alkali dust ဓာတ်တွေရှိတဲ့ကြောင့်မလို့ acid မိုးရဲ့ဓာတ်ကိုပြန်ပြီးတော့ပြေသွားအောင်တော့ဓာတ်ပြုတ်နိုင်တယ် acid မိုးဓာတ်ကိုအထိခက်ကိုတက်တောင်ကြားရခံပေးနိုင်တဲ့ဆွမ်းရှိတယ်ထုံးကြောက်တို့စကျင်းကြောက်တဲ့လုပ်တဲ့ရုပ်ထုတွေက acid မိုးရွာလာရင်ပြက်သွားတယ်ဆိုတော့အဲ့ကြောက်တွေက acid နဲ့ဓာတ်ပြုတ်လို့ဖြစ်တယ်ဥပမာဂရိတန်းကြီးမှာရှိတဲ့အေသင်မြို့မှာရှိတဲ့ရှီဟောင်ရုပ်ထုတွေတော့အထင်းမှအဆောက်အုံမော်ကွန်တန်ရုပ်ထုစတွေကစိုးစိုးဝါးဝါးပြက်သွားတာဟာဆာဖိုက်တာအောက်ဆိုက်နဲ့တကွာသူကတစင်ဖြစ်လာတဲ့ညဉ့်ညမ်းနေတဲ့အရာတွေကြောင့်ဖြစ်တာတကယ်လို့အက်စင်မိုးကဂရနိုက်တို့ကွာ့စ်တို့ဆိုရင်တော့ဂရနိုက်ကနှံဖန်ချောက်ပေါ့ကွာ့စ်ကတလင်းချောက်ပေါ့နော်အဲ့ဒီချောက်တွေရှိတဲ့မြေကြီးကသူကအက်စတက်ကိုဖြည့်တိုင်းတဲ့ဘေ့စ်တက်ပေါ့နော်အယ်ကလီဓာတ်နေတဲ့နေတဲ့အခါကျတော့အက်စင်မိုးကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စီပြီးတော့မြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အိုင်ယွန်းတွေဖြစ်တဲ့ပိုတက်ဆီယမ်တို့ကယ်လ်ဆီယမ်တို့မက်ဂနီဆီယမ်ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်နေအာဟာရဖြစ်သုံးရမယ့်ဓာတ်တွေ။အဲ့တော့ဒီကအဖိုတက်ရှိတဲ့အိုင်ယွန်းတွေကထွက်ပြီးတော့အဲ့နေရာမှာဟိုက်ဒရိုဂျင်အိုင်ယွန်းတွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီဓာတ်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ်။အချို့ဟာကြလို့ရှိနေတဲ့ကန္နရာလိုဒေတာမျိုးပေါ့နော်ဥပမာစတီယုတ်ပြီးမှာအဲ့တဲ့ကန္နရာတွေမှာမှုန်နေတဲ့မှာငကိုတွေကကယ်လ်ဆီယမ်ကာဗွန်နိတ်နဲ့တခြားဓာတ်ပေါင်းတွေပါနေတယ်အဲ့တော့လေထဲမှာပါနေအဲ့တော့အက်ဆစ်မိုးတွေကရွာလိုက်တဲ့ခါကျတော့သူကဓာတ်ပြူတယ်အဲ့မှာယူယူမိုးရေတွေတမှာပါကာဗွန်နိတ်အက်ဆစ်တွေကထွက်လာအောင်အဲ့မှာလေ pH တွေကများသွားတာဆိုလို့ကဘေ့စ်ဓာတ်တွေကများသွားတာပေါ့ဘာလို့လဲဆိုတော့ဒီလိုအမှုန်နေတဲ့ဓာတ်ပြူနေရဲ့ဖြစ်စဉ်ကြောင့်အဲ့လိုဖြစ်သွားတာရှိတယ
်တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့ရေပြင်ပေါ်မှာအက်ဆင်မိုးဩဇာတက်ရောက်မှုကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်ရရှင်များခင်ဗျာ American ပြည်တော်စုက2018ခုနှစ်နှစ်ကုန်မှာ UNESCO အဖွဲ့ကြီးကနေနှုတ်ထွက်ဖို့ကြေညာခဲ့ပါတယ်။ UNESCO အဖွဲ့ကြီးဟာ Paris မြို့တော်မှာအခြေစိုက်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့ကြီးဖြစ်ပြီးသူ့ရဲ့တာဝန်ကတော့ပညာရေး၊သိပ္ပံပညာ၊ယဉ်ကျေးမှုနဲ့ဆက်သွယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်ရေးအတွက်ညှိနှိုင်းလှုံ့ဆော်ပေးဖို့ဖြစ်ပါတယ်။
UNESCO ဖွဲ့ကြီးရဲ့လှုပ်ဆောင်နေတဲ့တာဝန်တွေကလူသိများထင်ရှားတဲ့ကိစ္စကတော့ကမ္ဘာနဲ့တစ်ဖက်မှာအရေးပါတဲ့တဘာဝနဲ့ရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းတဲ့လုပ်ငန်းဖြစ်ပါတယ်။ UNESCO ဖွဲ့ကြီးကနေနှုတ်ထွက်ရေးအတွက်ဆုံးဖြတ်ချက်ချဖို့အချိန်ကာလအတန်ကြာအောင်အချိန်ယူပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟေတာနူရက်ကပြောပါတယ်။စိုးရိမ်စစ်ပူစရာတွေကိုအခြေခံပြီးတော့အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ UNESCO အပေါ်ပေးရန်ဒေါ်လာတန်ပေါင်း950အကျွေးတင်နေပါတယ်။ဘာကြောင့်လဲဆိုတော့1990ခုနှစ်မှာချမှတ်လိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေအရပါလက်စတိုင်းကိုတင်းပြေအဖွဲ့ဝင်ဖြစ်အတိမတ်ပြုတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုငွေမထောက်ပံ့ရဘူးဆိုတဲ့အချက်ကြောင့်ဖြစ်ပါတယ်။ဒီအချက်ကပါလက်စတိုင်းနဲ့အစ္စရေးတို့ကြားမှာညှိနှိုင်းမှုပြုလုပ်ဖို့ဆိုတဲ့လိုအပ်ချက်ကိုအလေးခံယူမထားရကြပါတယ်။ UNESCO ဟာ2011ခုနှစ်မှာအဲ့ဒီစနစ်ကျင့်သုံးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရန်ပုံငွေထောက်ပံ့ကူညီခြင်းမပြုဖို့ဥပဒေနဲ့တားမြစ်လိုက်ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ရတဲ့အကြောင်းထဲမှာဒုတိယစိုးရိမ်ချက်ကတော့ UNESCO အဖွဲ့အတွင်းအစ္စရေးကိုဆန့်ကျင်တဲ့ဗက်လိုက်မှုတွေကြောင့်ဖြစ်ပါတယ်။ဥပမာပြောရရင် UNESCO ရဲ့နောက်ဆုံးဗက်လိုက်မှုရှိတဲ့နိုင်ငံရေးဆုံးဖြတ်ချက်ကတော့ရှေးဟောင်းမြို့တွေဖြစ်ကြတဲ့ Hebron နဲ့ Dornu ဟာပါလက်စတိုင်းနယ်မြေရဲ့အစိတ်အပိုင်းဖြစ်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီလို့ရဟာနှစ်ပေါင်းထောင်ချီတဲ့တမိုင်းတွေကနေအစ္စရေးနဲ့ဂျူးကိုခွဲခြားပစ်ဖို့ကြိုးပမ်းတာဖြစ်တဲ့ဆိုပြီးတော့ဒေါသထွက်နေခဲ့ကြပါတယ်။နောက်ဆုံးအနေနဲ့ပြောခွင့်ရသူနယူးယောက်ကသမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂတစ်ဖွဲ့လုံးကိုတောင်းဆိုသလိုမျိုး UNESCO ကိုအခြေခံအားစပြီးတော့ပြောင်းလဲပစ်ဖို့လိုအပ်နေပြီလို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဟာ UNESCO အဖွဲ့ကြီးနဲ့ဆက်လက်ထိတွေ့ဆက်ဆံမှုပြုဖို့လိုလားပြီးအဖွဲ့ဝင်နိုင်ငံမဟုတ်တဲ့လိလာသူနိုင်ငံအဖြစ်နဲ့ရှိနေပြီးအဖွဲ့ကြီးပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားအမြင်နဲ့ကျွမ်းကျင်မှုတွေကိုမျှဝေဆောင်ရွက်လိုပါတယ်လို့သူမကထည့်သွင်းပြောဆိုပါတယ်။အခုလိုနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆက်သွယ်ရေးကဏ္ဍတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အကျိုးရှိစေမယ့်သတင်းအချက်အလက်တွေဖလှယ်ရေးကိစ္စတွေမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်အားပေးမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒကိုပြောင်းလဲလိုက်တာမဟုတ်ဘူးလို့ဆိုကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။စနေနေ့ညပိုင်းမှာတော့ဓာတ်ရိုက်လေးလှိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်နိုင်ပါတယ်ရှင်။အခုမနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိမ့်ချမှုကိုရင်ဆိုင်နေတဲ့အချိန်မှာတောင်ကိုရီးယားကိုအကာအကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာဘယ်တော့မှမပြောင်းလဲခဲ့ဘူးလို့အမေရိကန်ကာကွယ်ဝန်ကြီးမက်တစ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်ကတန်တမန်ရေးအရာဖြေရှာဖို့တက်နိုင်တယ်များလုပ်နေတယ်လို့လည်းပြောပါတယ်။ကာကွယ်ဝန်ကြီးမက်တစ်ဟာမြောက်ကိုရီးယားနိုင်ငံတဲကိုစောင့်ကြည့်တဲ့အမေရိကန်တောင်ကိုရီးယားစစ်စခန်းကိုတွားရောက်ခဲ့တယ်လို့နှစ်နိုင်ငံကြားကစစ်မဲ့ဆောင်ကိုလည်းတွားရောက်ခဲ့တာပါ။စပိန်နိုင်ငံကနေတိချခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့အတွက်ကက်တလန်ဒေသဆိုင်ရာလွှတ်တော်ကတောက်ချန်နေမှာမဲခွဲဆုံးဖြတ်ပြီးတဲ့နောက်တည့်မှာပဲစပိန်ဗဟိုအစိုးရကအရေးပေါ်အစည်းအဝေးကျင်းပပြီးကက်တလန်လွှတ်တော်ကိုဖျက်သိမ်းလိုက်တယ်လို့အစိုးရအဖွဲ့ကလည်းထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ဒေသဆိုင်ရာရွေးကောက်ပွဲကိုဒီဇင်ဘာ27ရက်နေ့မှာကျင်းပမယ်လို့စပိန်ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။တူရကီနိုင်ငံပိုင်ရုပ်တံလွှင့်ဌာန TRT အတွက်လောက်ကိုင်းနေတဲ့တရင်တောင်နှစ်ဦးသူတို့ရဲ့ဘာသာပြန်တဲ့ရင်မောင်းတို့ကိုလွှတ်တော်အဆောက်အဦနာမှာအဝေးထိန် drone ယာဉ်ကိုမောင်းနှင်ပြန်တမ်းမှုနဲ့တောက်ကြန်နေမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။စင်ကာပူနိုင်ငံသားတဦးမလေးရှားနိုင်ငံသားတဦးတို့ကိုဖမ်းဆီးပြီးတဲ့နောက်မှာနေပြည်တော်ကရဲစခန်းတစ်ခုမှာစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာမြန်မာကောင်စစ်ဝင်ချုပ်ဦးပြည်စိုးကကောက်ကတာကနေခါရကိုသွားတောက်ကြန်နေမနေ့ပိုင်းမှာဂျက်ကလန်ပီနဲ့ကလာကြီးဒေတာအဝေးပြေးလမ်းမှာနှစ်မှာဖြစ်ပွားတဲ့ရင်တိုက်မှုအတွင်းတည်ဆုံးခဲ့ရလားတဲ့လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ
်။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်။စနေနေ့ညနေဘက်6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 41တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.